တကယ်1383ခုနတ်တော်လာပြီကျော်9ရက်နေ့ည2011ခုဒီဇင်ဘာ19ရက်ရန်ကုန်တိုင်းဒေသကြီးစမ်းကြောင်းမြို့နယ်အောင်ချမ်းသာရက်ွက်တိရိမင်္ဂလာလံကံမြင့်ကျောင်းတိုက်ဓမ္မယုံတော်ကြီးရဲ့အတွင်မှာဆင်ခြင်ကျင်းပတဲ့ဓမ္မဒါနဓမ္မပူဇာစပင်မှာဓမ္မဒါနအလှရှင်များဖြစ်ကြတဲ့တက္ကကြီးဦးအေးမောင်တက္ကမကြီးဒေါ်မြင့်မြင့်အေးသူဝနာကမာကြီးအိမ်ယာမိသားစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညဘေးသဘောင်သူတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုနာယူကြည်ညိုခွင့်ရကြတယ်။ဦးဇင်းတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုဟောကြားခွင့်ရပါတယ်။ဒီတော့ဒီကနေ့ညဘေးသဘောင်သူတော်ကောင်းတို့ကိုဦးဇင်းတို့ဘာတရားဟောမှလဲဆိုတော့မနေ့တုန်းကပြောထားခဲ့တဲ့အတိုင်လောကကြီးကိုပျက်စီးစေတဲ့လောကကြီးကိုဆင်းရဲစေတဲ့အကုသလမူလတရား၃ပါးရှိတဲ့အ ਨੇ ကမနေ့ကလောဘနဲ့ပတ်သက်ပြီးတော့ပြောခဲ့တယ်။ဒီကနေ့တော့ဦးဇင်းတို့ဒေါသနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ပြောကြရအောင်သောတာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ဒေသနာတော်တွေအများကြီးရှိပါလေ။ဒီကနေ့ညဦးဇင်းတို့အဓိကအမိပြုပြီးတော့ပြောမယ့်သုတ်တံကအင်္ဂုတ္တရနိကေတတ္တကနိပ္ပမလာရှိတဲ့ကောဒနသုတ်တံတဲ့။အဲ့ဒီကောဒနသုတ်တံမှာဒေါသရဲ့အပြစ်တွေကိုမြတ်စွာဘုရားကစိတ်ဝင်စားဝယ်ဖြစ်အောင်ဟောကြားထားတယ်။အဲ့ဒါကိုဦးဇင်းတို့ကပေးသက်ပေါင်းသူတော်ကောင်းတို့ကိုဗမာလိုခေါင်းစဉ်လေးပေးပါမယ်။ယန္တုအကြိုက်လိုက်ကြမှာလားတဲ့တရားခေါင်းစဉ်ကယန္တုအကြိုက်လိုက်ကြမှာလားတဲ့မိမိကိုမုန်းတဲ့ယန္တုဟာမိမိကောင်းတယ်ဆိုရင်သူတို့ဘာမှမြင်ကျင်မှာမဟုတ်ဘူးကြားလဲကြားကျင်မှာမဟုတ်ဘူး။မုန်းနေတဲ့ယန္တုဖြစ်တဲ့အတွက်ကြောင့်မိမိအစဉ်မပြေတာကိုပဲဆိုးတာကိုပဲဒုက္ခရောက်တာကိုပဲယံသူတွေဟာမြင်ញင်ကြမယ်ကြားကျင်ကြမယ်ဟုတ်လားမှန်ပါဗျာမိမိတို့လည်းပဲပုထုဇဉ်ပြီးပြီးကိုမုန်းတဲ့လူတွေမရှိဘူးလားမရှိပါဘူးအေးအဲ့ဒါလို့ကိုမုန်းတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ကောင်းတာတွေကိုမြင်ကျင်သလားကြားကျင်သလားလို့မေးရင်ရိုးရိုးသားသားဝန်ခံကြည့်မယ်ဆိုရင်ကောင်းတာတွေကိုမြင်လဲမမြင်ကျင်ဘူးကြားလဲမကြားကျင်ဘူးဘာဖြစ်လို့လဲဆိုတော့မုန်းနေတာကိုအဲ့ဒီမှာမြတ်စွာဘုရားကဒေါသတရားတွေမိမိတန်တံမှာကြီးထွားခွင့်ပေးမယ်ဆိုလို့ရှိရင်ယံသူတွေကြိုက်တဲ့သဘောတရားမျိုးမိမိတန်တံမှာဖြစ်လာလိမ့်မယ်လို့အဲ့ဒါလို့မြတ်စွာဘုရားကစိတ်ဝင်စားဖို့ဖြစ်အောင်ကောဒနသုတ်တံမှာဟောထားတယ်။မှန်ပါပါဗျာ။ဒီသုတ်တံကိုနာယူပြီးတော့ဒေါသရဲ့အပြစ်များစွာရှိတဲ့အ ਨੇ ကဘေးသဘောင်သူတော်ကောင်းတို့တစိတ်တည်းသာတိခွင့်ရကြမယ်မြတ်စွာဘုရားရဲ့တပ္ပညုတဉာဏ်ကိုအမိပြုပြီးတော့ဟုတ်လားဒေါသရဲ့အပြစ်တွေကတော့ကုံအောင်ပြောမယ်ဆိုရင်ဘယ်ပြောနိုင်မှာလဲဗျဟုတ်လားအေးပြစ္ဆုတ်ပံတန်ရာနှစ်ဖြာသောဆင်းရဲပိဋကပေါင်းသူတော်ကောင်းတို့ဗုဒ္ဓဘာသာဝင်တွေဖြစ်တော့ယိုးနေအောင်ကြားဖို့တာရှိတယ်လောဘဆိုတာတမလွန်ဘဝမှာပြိတ္တာဖြစ်စေတတ်တယ်ဒေါသကြတော့တမလွန်ဘဝမှာငရေကိုရောက်တတ်တယ်လို့ကြားဖို့တယ်မဟုတ်လားအေးအခုလည်းမကောင်းနောင်လည်းပဲကြီးကျယ်တဲ့အပြစ်ဒဏ်တွေကိုခံရစေတဲ့အတွက်ကြောင့်ဒေါသတရားဟာကြောက်စရာသိပ်ကောင်းတယ်။ဒါကြောင့်ဦးဇင်းတို့ဓမ္မပဒပါဠိတော်မှာနတ္ထိဒေါသသမောကလိလို့မြတ်စွာဘုရားဟောတယ်။ဒေါသသမောဒေါသနဲ့တူသောကလိအပြစ်ဒီနတ္ထိမရှိဘူးတဲ့။အဖေတသည်အထိအမေတသည်အထိယဟန္တာတသည်အထိဒေါသတရားတွေဟာကြီးမားတဲ့အပြစ်တွေကိုလွန်ကျူးတတ်တယ်။ဒါကြောင့်ဒေါသနဲ့တူတယ်ပါလေအပြစ်မရှိဘူးလို့အဲ့ဒါလိုဟောထားတာဒါကြောင့်ဘေးသဘောင်သူတော်ကောင်းတို့မိမိတို့ရဲ့ဘဝဓာတ်ထက်ပို့ပြီးတော့ပြောရရင်လောကကြီးတစ်ခုလုံးကိုဆင်းရဲအောင်ပြုနေတဲ့ဒေါသတရားတွေနေမှသာလေမိမိနဲ့မိမိပတ်ဝန်းကျင်မိမိလောကချမ်းသာကြမယ်လို့သဘောပေါက်သည့်အားလျော်စွာဒေါသရဲ့အပြစ်ဒေါသကင်းခြင်းရဲ့အကျိုးတရားတွေကိုဦးဇင်းတို့ကောဒနာသုတ်တံကိုအခြေခံပြီးတော့နာယူကြည်ညိုကြရအော တရားမဟောသေးခင်မှာမြတ်စွာဘုရားကိုရှိခိုးပူဇော်ကြတော့ကြအောင်စို့ဒီတရားတော်ကိုမဟောကြသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုသိစေအားတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီဟုသောပညာကိုတို့မဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယူသိမြတ်လို့ရှိခိုးပူဇော်ကြအောင်စို့အလုံးလက်ဥကလေးတွေခြေထားကြကရုဏာတိတလဟရယံပညာပိသောတဝိဟတမောဟတမံသနရမရလောကကရုဝန္တိသူကတံဂတိဝိမုတ်တံကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်အိမြသောစိတ်နှလုံးလေးရှိတော်မူဟာဘိထသောပညာပိသောတဝိဟတမောဟတမံရဟတမတိဟုသောအယောင်အလင်းဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖယ်ခွာတော်မူပြီးထသောသန္ဒရမရလောကကရုံလူနှင့်ပြမသတ္တဝါအနန္တတို့၏ကြောက်တီတန်တို့အလေးကရုပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါပြီးထသောဂတိဝိမုတ်တံဒီဝမနုဿာနိရယနေပိတာတလေးရှံလာရအရှိငါတံတော်ဂတိတို့မာလီအထူးသဖြင့်ကင်းလွတ်တော်မူပြီးထသောသူကတံတတဝါတို့ဟာအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမြတ်စွာဘုရားမူပါပြီးထသောဗုဒ္ဓံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်တာဗဒမြားကဲ့သို့ပြတ်သားထင်ထင်သိမြင်ပိတာဘုရားရှင်ကိုယ်တော်မြတ်ကြီးကိုမယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပိညာပရမတ်မမူယုံနာနှဖျားဖြစ်ကြပါသောဘုရားတပည့်တော်တို့သည်ဝဏိဝဏမှာကာယဝစီမနောချီ၍သုံးနေဒွါရပနာမဖြင့်ဒုက္ခယောကျိုးလက်ဆုံးမောကရှိခိုးဥညွတ်ပါ၏မြတ်စွာဘုရားကိုယ်ဒနာတုတ်တံတဲ့ယံသူအကြိုက်လိုက်ကြမှာလားတဲ့စတင်ပြီးတော့နာယူကြည်ညိုကြရအောင်တတိမေဘိကဝေဓမ္မသဗ္ဗတ္တကန္နာသဗ္ဗတ္တကရဏာကိုဒနာအာကိစ္စံတိအိဋ္ဌိံဝါပုရိတံဝါဘိကဝေယံတော်မြတ်အိုချစ်သားတို့သဗ္ဗတ္တကန္နာယံသူတို့သည်နှစ်သက်အကုန်သောသဗ္ဗတ္တကရဏယံသူအကျိုးပြုလုပ်ငန်းဖြစ်ကြကုန်သောတတ္တခုနှစ်ပါးကုန်သောဤမိဓမ္မဤသဘောတရားတို့သည်ကောဒနာအမျက်ထွက်ကြကုန်သောအိဋ္ဌိံဝါမိမ့်မာတို့၎င်းပုရိသံဝါယောက်ျားတို့၎င်းအာကိစ္စံတိရောက်လာကြကုန်၏ခြေသားတို့ယံသူတွေနှစ်သက်တဲ့တရားယံသူအကျိုးပြုတရားခုနှစ်မျိုးဆိုတာရှိတယ်။အဲ့ဒီယံသူတွေနှစ်သက်တဲ့တရားခုနှစ်မျိုးဟာအမျက်ထွက်ကြတဲ့ဒေါသကြီးကြတဲ့ယောက်ျားမိန်းမမှန်သမျှတတ္တဝါတွေဒီကိုဆိုက်ရောက်လာတယ်တဲ့။နော်မှန်ပါဗျာ။တပတ္တကန္တာတပတ္တကရဏာယံသူတွေနှစ်သက်တဲ့မုန်းတဲ့လူတွေနှစ်သက်တဲ့ယံသူအကျိုးပြုလုပ်ငန်းကြီးခုနှစ်ရက်ဟုတ်လားအဲ့ဒါဟာအမျက်ဒေါသထွက်ကြတဲ့တတ္တဝါတွေတန်တန်ကိုဆိုက်ရောက်လာတယ်တဲ့အဲ့ဒါကဘာတွေလဲဆိုတော့အဟောဝတ္တမယံအဟောဝတ္တမယံဟောဒီလောကကြီးမှာယံသူတွေကတန်တကြတယ်ဘယ်လိုတန်တကြသလဲဆိုတော့အယံဟောဒီပုဂ္ဂိုလ်မှာဒုဗ္ဗံသောအတ္တအစင်းတွေပေါက်ပြန်ပျက်စီးပါစေအဲ့ဒါလို့အစင်းတွေပေါက်ပြန်ပျက်စီးမယ်ဆိုလို့ရှိရင်အဟောဝတ္တဩကောင်းပါပြီစွာလို့မုန်းနေကြတဲ့လူအချင်းချင်းရန်သူအချင်းချင်းအဲ့ဒါလို့တန်တရတဲ့သဘောရှိတယ်တဲ့ကိုမုန်းတဲ့လူကိုမချစ်တဲ့လူဆိုရင်သူ့ရုပ်ရည်လေးကြည်ကြည်လင်လင်တန်တန်ရှင်ရှင်ဖြစ်နေတာတင်းတောင်တင့်တယ်ဖြစ်နေတာကိုမမျက်နှိုးနိုင်ဘူးမနှစ်သက်နိုင်ဘူးဟုတ်လား ေးသူ့ရဲ့ရုပ်ရည်အစဉ်ပြည့်ရွံ့သွားတာကိုမြင်ခြင်းနဲ့ဟုတ်လားအဲ့ဒါယန္တူတွေမုန်းတဲ့လူအချင်းချင်းမှာဖြစ်တတ်တဲ့အလိုဆန္ဒလေးတွေပေါ့နော်အဲ့တော့ယန္တူကကိုယ့်ကိုရုပ်အစဉ်ပြည့်ပြစ်နေတာအစဉ်ပြည့်နေတာကိုမကြည့်ခြင်းဘူးမမြင်ခြင်းဘူးရုပ်အစဉ်မပြည့်ခြင်းမပြည့်လေတာကိုပဲကြည့်ခြင်းနဲ့မြင်ခြင်းနဲ့အဲ့ဒါတကယ်လို့များမိမိကဒေါသအမျက်ချောင်းချောင်းထွက်ခဲ့မယ်ဆိုလို့ရှိရင်တဲ့အဲ့ဒီယန္တူနှစ်တက်တဲ့ယန္တူသဘောကြတဲ့ရုပ်အစင်းပြည့်ရင်းချင်းဆိုတဲ့သဘောတရားကြီးဟာမိမိကိုယ်တိုင်ရအောင်လှုပ်လိုက်တယ်လို့ဖြစ်သွားမယ်တဲ့နော်ဘာဖြစ်လို့လဲဆိုတော့ဒေါသတွေထွက်လာပြီအမျက်တွေမိမိတန်တမှာထင်ရှားဖြစ်လာပြီဆိုလို့ရှိရင်မြတ်စွာဘုရားကတော့တရားကိုနာကျင်သဘွယ်လေးဟောတယ်ဗျဒေါသတွေထွက်လာပြီအမျက်တွေထွက်လာပြီဆိုလို့ရှိရင်တဲ့ရေမိုးချိုးဖိလိန်ပြင်းစင်ကောင်းတဲ့အဝိစာတွေဝဲအဲ့ဒါလိုဘယ်လိုပဲမိမိကိုယ်ကိုမိမိပြင်ဆင်ချေလေထားပါတော့လေပဲဒေါသအမျက်ချောင်းချောင်းထွက်နေတဲ့ပုဂ္ဂိုလ်မှာအစင်းဟာပျက်စီးသွားပြီကြည့်လို့မကောင်းတော့ဘူးနော်ဘာဒီဘယ်လိုပဲပြင်ဆင်ထားတာဘလောက်ဖို့တန်တာဒီမိမိစိတ်တိုင်းကြဖီးလိန်ပြင်ဆင်ဝစ်စားထားတော့လေပဲမိမိအစင်းဟာအဲ့ဒီအချိန်မှာပျက်စီးသွားပြီကြည့်လို့လုံးဝမကောင်းတော့ဘူးဟုတ်လားဒါကြောင့်ဒေါသထွက်နေတဲ့ပုဂ္ဂိုလ်ကကိုယ့်ကိုယ်ကိုအစင်းပြတ်အောင်လုပ်တဲ့အတွက်ကြောင့်ယန္တုနှစ်သက်တဲ့ယန္တုအကျိုးပြုလုပ်ငန်းတစ်ခုကိုယန္တုစိတ်တိုင်းကြလုပ်ပေးလိုက်ရရောက်တယ်တဲ့ဟုတ်လားအေးအဲ့ဒါဒကာဓမ္မပေါင်းသူတော်ကောင်းတို့ဦးရှင်တို့တွေဘယ်တတဝါမျိုးမှမိမိအစင်းကိုကြည့်မကောင်းရှုမကောင်းဖြစ်ချင်ကြမှာမဟုတ်ပါဘူးမဖြစ်ချင်ပေမလို့ဒေါသထွက်လာပြီဆိုရင်တော့အဲ့ဒီရုပ်အစင်းတွေဟာဖောက်ပြန်ချွရင်သွားတာပဲတဲ့ဒါကြောင့်မြတ်စွာဘုရားကရုပ်အစင်းချွရင်ချင်းဆိုတဲ့နံပါတ်1ပြစ်ချက်တည်ယန္တူတွေမိမိပုံမှာဖြစ်စေခြင်းနဲ့ယန္တူနှစ်သက်တဲ့တရားဖြစ်တဲ့အတွက်ကြောင့်အဲ့ဒါပထမဦးဆုံးသပတ္တကန္တာယန္တူနှစ်သက်တဲ့တရားတဲ့ဒေါသထွက်လာလို့ရှိရင်ယန္တူနှစ်သက်တဲ့တရားကိုစတင်ပြီးတော့မိမိတန်တာမှာဖြစ်အောင်လုပ်နေတာဟုတ်လားအေးသူက9ပါးပြောထားတယ်နော်အေးအခုတပါးရှိသွားပြီနောက်ထပ်ယန္တူတွေကမိမိကိုမုန်းတဲ့လူတွေကမိမိကိုဘလို့ဖြစ်စေခြင်းတလဲဆိုတော့အဟောဝတ္တမေယံအယံဤပုဂ္ဂိုလ်သည်ပထမဦးဆုံးသူကရုပ်ရည်အစင်းမတင့်တယ်တာကိုသူကလိုလားတယ်ဒုတိယလိုလားတာကဘာလဲဆိုတော့သူကဟောဒီငါမုန်းတဲ့ပုဂ္ဂိုလ်ဟာဩဝတ္တမယံဒုက္ခံတေယျအယံဤပုဂ္ဂိုလ်သည်ဒုက္ခဆင်းရဲရဲ့တေယျအိယပါမူကအဟောဝတ္တဩကောင်းပါပြီစွာယံသူအချင်းချင်းလူလာတဲ့အလိုဆန္ဒတစ်ခုကိုမုန်းတဲ့လူချမ်းချမ်းသာသာနှစ်နှစ်ချိုက်ချိုက်အိပ်ပျော်နေတာကိုမုန်းတဲ့လူအချင်းချင်းမမြင်လို့ဘူးမကြားလို့ဘူးဟုတ်လားဒီလိုမှအိပ်ကြီးတွေပြဲပြီးတော့ညအိယဝန္ဒခါမှာဆင်းရဲရဲ့အိမ်မပြောဘူးတဲ့အိတ်ရှိတွေတောက်နေရတဲ့ဆိုတာမျိုးကိုယန္တူဟာဘာဖြစ်ချင်တာတော့ကြားချင်တာဟုတ်လားအေးဘယ်သူမှလည်းပဲဆင်းသင်းရဲ့အိတ်ရတဲ့အဖြစ်မျိုးကိုလူချင်းမှာမဟုတ်ပါဘူးဒါပေမဲ့လို့ဒေါသအမျက်ချောင်းချောင်းထွက်လာပြီဆိုရင်တော့အဲ့ဒီယန္တူတွေနှစ်သက်တဲ့မိမိကိုဆင်းသင်းရဲ့အိတ်နေရတဲ့ဆိုတာမျိုးကြီးမိမိတန်တံမှာရောက်လာပြီတဲ့ဘာဖြစ်လို့လဲဆိုတော့ဒေါသထွက်လာပြီဆိုလို့ရှိရင်မြတ်စွာဘုရားကတော့အသေးစိတ်ဟောတယ်ကိုဇောကြီးတွေခင်းလို့ခေါင်းအုံကြီးတွေနဲ့ဖက်တုံးကြီးတွေနဲ့ဟာလည်းပဲတကယ်လိုက်ကကြီးတွေနဲ့သာသနာနာအေယာကောအခန်းကြီးတွေမှာပေါ့ဗျာအခုလားအေးအင်မတန်ကောင်းတဲ့မွေးရာတွေကိုဇောတွေအခန်းတွေနဲ့သာသနာနာပြင်ဆင်ပြီးတော့အိတ်နေတော့လည်းပဲဒေါသထွက်နေတဲ့လူတယောက်တည်ချမ်းချမ်းသာသာအိတ်နေတယ်လို့ပြောလို့ရပါမလားမရနိုင်ဘူးဒေါသထွက်နေတဲ့ပုဂ္ဂိုလ်ဟာစင်စင်ရဲ့ရဲ့အိပ်ရတာပဲဟုတ်လားသူချမ်းချမ်းသာသာအိပ်ကိုမအိပ်ရဘူးဒါကြောင့်ဒေါသထွက်နေတဲ့အချိန်မှာယန္တူတွေလူလာတဲ့ငါမုန်းတဲ့သူဟာစင်စင်ရဲ့ရဲ့အိပ်ရပါစေဆိုတဲ့ဆန္ဒကိုမပြည့်ပြည့်အောင်ဖြည့်နေရမရောက်ဘူးလားရောက်တယ်ဒါကြောင့်ဒုတိယယန္တူလူလာတဲ့တရားဟာဘာလဲလို့မေးလို့ရှိရင်စင်စင်ရဲ့ရဲ့အိပ်ဆက်ရခြင်းပဲဟုတ်လားအေးနှစ်ပါးရှိသွားပြီနော်နောက်တတိယယန္တူတွေလူလာတာကဘာလဲဆိုတော့ဒါလေးကတော့နည်းနည်းကျေပြန့်တယ်အ ဟောဝဒမေယံနပစုရတ္တောအတ္တအယံဤပုဂ္ဂိုလ်သည်နပစုရတ္တောအတ္တအကျိုးမဲ့ဖြစ်ပါမူကအဟောဝဒ္ဒဩကောင်းပါပေစွာမုန်းတဲ့လူအချင်းချင်းရန်သူအချင်းချင်းအကျိုးရှိနေတယ်ဆိုတာကိုမကြားကျင်ဘူးသူ့မဲ့ဘာတွေအကျိုးမဲ့တွေဖြစ်သွားတာတွေဘာတွေပျက်စီးသွားတာတွေဘာတွေအရှက်တကွက်အကျိုးနဲ့ဖြစ်တာတွေအစရှိသဖြင့်အကျိုးမဲ့တာတွေကိုပဲရန်သူအချင်းချင်းမုန်းတဲ့လူအချင်းချင်းဟာမလိုချင်ဘူးလားလိုချင်တယ်အဲ့ဒီတကယ်လို့မိမိကဒေါသတွေထွက်နေပြီအမျက်တွေထွက်နေပြီဆိုလို့ရှိရင်အဲ့ဒီတွေရန်သူလိုလားတဲ့အကျိုးမဲ့ခြင်းဆိုတဲ့တရားတွေဟာမိမိတန်တန်ကိုရောက်လာပြီတဲ့။ဘာပြုလို့လဲဆိုတော့ဒေါသထွက်နေတဲ့အခိုက်အတန့်မှာအကြောင်းအကျိုးအကောင်းအဆိုးဘာမှနားမလည်တော့ဘဲနဲ့အကျိုးရှိတာကိုလည်းပဲအကျိုးမရှိဘူးလို့ထင်နေအကျိုးမရှိတာတွေကိုလည်းပဲအကျိုးရှိတယ်လို့ထင်နေဒေါသတွေနဲ့မှားမှားယွင်းယွင်းတမိထင်ရလို့တမိထင်ရပြောအဲ့ဒါလို့ကာယကံဝစီကံတွေအကုန်လုံးဒေါသရဲ့အစွမ်းကြောင့်မှားယွင်းချွတ်ချော်ပြီးတော့အလုတ်တွေမှားအပြောတွေမှားပြီးတော့အကျိုးမဲ့တွေအများကြီးမဖြစ်ပေဘူးလားဖြစ်တယ်နော်ဒါကိုဦးဇင်းတို့မင်းဝန်းစလိုကြီးကတော့လင်္ကာလေးရှိသေးဗျပြုညာကိစ္စအဝဝ၌ကောဓာလွှမ်းမိုးအမျက်ဆိုး၍ကျိုးရှိကိုပင်ကျိုးမဲ့ထင်၍ကျိုးပင်ရှိလက်မရှိမဲ့၍ချွတ်ချော်ပြူမှားကျိုးမဲ့များသည်စလိုကြီးကတော့ဒီတုတ်တန်ကြီးတစ်ခုလုံးကိုလင်္ကာလေးနဲ့ရှိတယ်အဲ့ဒါဦးဇင်းကနောက်ပိုင်းကျတော့ပိဋကပေါင်းတော်ကောင်းတို့ကိုဆိုပြမှာပါဟုတ်လားဤသည့်လောကဘုံဘဝ၌မိမယောက်ျားမြတ်ထွညာမူဖောက်ပြန်ရင်ကွယ်ရုပ်ဆင်းပြဲဤအိရှေသောခမချမ်းသာဘူးပြောပြီပြီနော်ခုနကဒါ၄ဟုတ်လားဖောက်ပြန်ရင်ကွယ်အဆင်းပြဲ၍အိရှေသောခမချမ်းသာဘူးပြုညာကိစ္စအဝဝ၌ကောဒါလွှမ်းမိုးအမျက်ဆိုးကြောင့်ကျိုးရှိကိုပင်ကျိုးမဲ့ထင်၍အကျိုးရှိတာတွေကိုအကျိုးမဲ့တယ်လို့ထင်တယ်အမြင်တွေကမှားယွင်းကုန်တာပေါ့ဒေါသကလွှမ်းမိုးနေတော့လေကျိုးရှိကိုပင်ကျိုးမဲ့ထင်၍ကျိုးပင်ရှိလက်မရှိမှ၍ချွတ်ချော်ပြူမှကျိုးမများသည်အကျိုးမများတဲ့ကိစ္စတွေကိုအကျိုးများတဲ့ထင်ပြီးတော့လှုပ်ပြီးတော့အကျိုးမဲ့တွေကိုပဲရသွားတာအဲ့ဒီတော့ဘေးကကိုယ်ကိုမုန်းတဲ့ရန်သူတွေကဝမ်းမသာကြဘူးလားဝမ်းသာကြတယ်မိမိဒေါသကပဲမိမိကိုရန်သူဝမ်းသာအောင်လှုပ်ပေးနေတာပဲမဟုတ်လားအေးဒေါသရဲ့အပြစ်တွေကိုမြတ်စွာဘုရားကတစ်ဖက်လှဲ့ကလေးနဲ့ဟောတာနော်တခါကြီးမိုင်များဘယ်နှပါးရှိသွားပြီတော့သုံးပါးရှိသွားပြီရုပ်ရည်အစင်းပြည့်ရင်းသွားမယ်ဟုတ်လားပြီးတော့စင်စင်ရဲ့ရဲ့အိပ်ရှက်ရတယ်အခုပါလဲအကျိုးမဲ့တွေကိုရရှိသွားတယ်ဒေါသဖြစ်လာလို့ရှိရင်လေအေးသဒ္ဓဋ္ဌမြောက်မြတ်စွာဘုရားဘာဆက်ဟောလို့ဆိုတော့ရန်သူအချင်းချင်းမုန်းတဲ့လူအချင်းချင်းတဲ့အဟောဝတယနာဘောဂဝါအတ္တအယံဤပုဂ္ဂိုလ်သည်နာဘောဂဝါအတ္တစီဝါဥစ္စာရိပျက်စီးပါမူကအဟောဝတ္တဩကောင်းပါပြီစွာရန်သူအချင်းချင်းမုန်းတဲ့လူအချင်းချင်းစီဝါရေးပြည်လည်နေတယ်ဆိုတာကိုကြားခြင်းလားမကြားခြင်းဘူးဒီလိုတော့ဘလောက်ဆုံးရှုံးသွားပြီလေစီဝါရေးတွေဘလောက်ပျက်စီးသွားပြတဲ့ဆိုတဲ့သတင်းမျိုးကိုကြားရတာအင်မတန်မိန်ညလိမ့်မယ်နော်ရန်သူအချင်းချင်းဆိုရင်ဟုတ်လားအဲ့ဒါလိုမျိုးရန်သူလိုလားတဲ့ရန်သူနှစ်သက်တဲ့အဲ့ဒီတရားစုကြီးလည်းပဲဒေါသအမျက်ချောင်းချောင်းထွက်လာလို့ရှိရင်ဘေးတပေါင်းသူတော်ကောင်းတို့ပစ္စည်းဥစ္စာတွေဆုံးမခြင်းဆိုတာနေဖြစ်တဲ့ဟုတ်လားမြတ်စွာဘုရားကတော့ဘယ်လိုဟောထားလဲဆိုတော့ကိုယ်ချွေးနဲ့တကယ်အားကျိုးမှန်တဲ့ရှားဖွေထားရတဲ့ဒီပစ္စည်းလေးတွေဟာဒေါသတွေအားကြီးလာတော့ရာဇဝမှုတွေကျူးလွန်တိမခန်နိုင်တယောက်ကိုတယောက်ရိုက်ပွဲတွေဖြစ်သက်ပွဲတွေဖြစ်အဲ့ဒီမှာကိုရှာထားတဲ့ပစ္စည်းဥစ္စာလေးဟာလွယ်လွယ်ကူကူပဲမင်းပန်နာဖြစ်ပြီးတော့ဆုံးရှုံးသွားတယ်တဲ့ဟုတ်လားအေးဒေါသကြီးတဲ့ပုဂ္ဂိုလ်ရဲ့ပစ္စည်းဥစ္စာဟာတရားကျုံးကိုအကြောင်းပြုပြီးတော့ကုန်တာတွေပေးသက်ပေါင်းသူတော်ကောင်းတို့သိပါတယ်ဟုတ်လားမခန့်ကျင်စိတ်တွေနဲ့လောက်ရာကနေစီးပွားပြက်တာတွေမရှိဘူးလားရှိတယ်ရာဇဝမှုတွေကိုဒေါသအလိုလိုက်လွန်ကျူးပြီးတော့ပစ္စည်းတွေကုန်ခန်းသွားတာမြတ်စွာဘုရားကတော့အဲ့ဒါကိုညွှန်ကြားတာတခါတခါတော့ဥစဉ်ကဟိုပုံမြင်လေးတစ်ပုဒ်တော့ဖတ်ဖူးတယ်ဗျနော်အဲ့ဒီပုံမြင်လေးကဘာပြောလဲဆိုတော့တခါတုန်းကအိမတခင်မင်းရင်းနေတဲ့မိသားစုနှစ်စုရှိတယ်တဲ့အဲ့ဒါသူတို့ကရင်းနေလုံးတော့စီးပွားရေးအတူတူလုပ်တယ်အဲ့ဒါသိုးအုပ်ကြီးတအုပ်အတူတူမွေးကြတာ နောက်တော့တယောက်နဲ့တယောက်သီးမခံနိုင်ရာကနေစမတည့်ပြီးတော့ရန်နေဖြစ်ပြီးတော့အဲ့ဒီသိုးအုပ်ကြီးကိုတယောက်တဝက်ခွဲရတာတဲ့ခွဲတော့သိုးကအကောင်တရတကောင်ရှိနေတော့တယောက်50စီခွဲတာသိုးလေးတကောင်ကပိုးနေအဲ့ဒါကိုသူတို့ဟိုလူလည်းမပေးနိုင်ဘူးဒီလူလည်းမပေးနိုင်ဘူးမုန်းနေတာကိုဒေါသတွေနဲ့အဲ့ဒီတော့ဘာလုပ်တုံဆိုဒီသိုးလေးကိုပုံဆိုင်ထားတာနောက်တော့တယောက်ကအေးငါသိုးမွေးရခြင်းတယ်အဲ့တော့ငါပိုင်တယ်ဒီသိုးငါတချမ်းပိုင်တယ်အေးအဲ့လိုဆိုရင်မင်းတချမ်းပိုင်လို့ရှိရင်မင်းအဲ့ဒီတချမ်းသိုးမွေးမင်းကမင်းညှက်ယူဆိုတော့သိုးကလေးကိုဘယ်ဘက်အချမ်းကလေးကနေပြီးတော့ဘာလုပ်တုံအမွေးတွေညှက်ယူတာအဲ့ဒီမှာဟိုလူကညှက်မယူဘူးနောက်တော့အဲ့ဒီသိုးလေးကမြောင်းကြားမှာလဲပြီးတော့သေးရောသေးတဲ့အခါကျတော့ညှက်မယူတဲ့လူကတချမ်းလေးကိုညှက်ယူလို့သိုးလေးအေးပတ်ပြီးတော့တည်တယ်မင်းမှာအပြစ်ရှိတယ်ခိုးလူကလည်းမင်းညှက်မယူလို့သိုးမှာအလေးချိန်မညီလို့တစ်ဖက်ကလေးပြီးတော့တည်ရတယ်မင်းမှာအပြစ်ရှိတယ်ဆိုတော့တရားရုံးရောက်ကြရောဟုတ်လားတရားရုံးလည်းရောက်ရောတရားစရိတ်တွေပေးလိုက်ရတာနဲ့ပိုင်တဲ့သိုးအကောင်50ဒီလည်းအကုန်ပြုတ်တယ်နောက်ဒီပြင်ပစ္စည်းတွေရှိတာလေးတွေဘာလေးတွေအကုန်လုံးရောင်းချပေါင်နှံပြီးတော့မခံကျင်တဲ့ဒေါသတရားတွေအမုန်းတရားတွေနဲ့ဆက်လက်ပြီးတော့တရားရှင်လိုက်တာသားစဉ်မြေးဆက်ကြွေးဆက်လို့ကိုမပြီးနိုင်ဘူးတဲ့ဟုတ်လားအဲ့တော့အမုန်းတရားတွေဒေါသတရားတွေကိုပြောတော့တရားယုံဆိုတာတွေနဲ့ပြောတော့ဥစဉ်ကအဲ့ဒါလေးကိုသွားအမှတ်ရတယ်မြတ်စွာဘုရားကတော့အဲ့လောက်အသေးစိတ်မပြောပါဘူးဟုတ်လားဒေါသအားကြီးလို့ရှိရင်ဒေါသအားလျော်စွာပြစ်မှုတွေလွန်ကျူးပြီးတော့ပစ္စည်းဥစ္စာတွေဟာမင်းဘာနာဖြစ်ပြီးတော့ကုန်ခန်းသွားတတ်တယ်လို့ဘယ်နှခုမြောက်လဲ၄ခုမြောက်ဟုတ်လားအေးလေးခုမြောက်အပြစ်ကိုမြတ်စွာဘုရားကယံသူတွေကကိုယ့်ကိုပစ္စည်းဥစ္စာပျက်စီးတာကိုလိုချင်တယ်။အဲ့ဒီယံသူလိုချင်နှစ်သက်တဲ့တရားကိုဒေါသတရားကမဖြစ်ဖြစ်အောင်ဖန်တီးပေးလိုက်တယ်တဲ့။ဘယ်နှပါးရှိသွားပြီတော့လေးပါးရှိသွားပြီ။ဤသည်လောကဘုံဘဝ၌မိမယောက်ျားမျက်ထွညာမူ။ဖောက်ပြန်ရင်ခွဲရုပ်ရှင်ပြည့်ဤအိဆက်သောကမချမ်းသာဘူး။ပြညာကိစ္စအဝဝ၌ကောဒါလွှမ်းမှုအမျက်ဆိုးကြောင်ကျိုးရှိကိုပင်ကျိုးမဲ့ထင်၍ကျိုးပင်ရှိလည်းမရှိမှ၍ချွတ်ချော်ပြူမှကျိုးမဲ့များသည်ဟုတ်လားအဲ့ဒီမှာဗာဆက်ပြီးတော့ခုဖြစ်လာလဲရှိပွားဥစ္စာပျက်စီးသွားတာအဲ့ဒီလို၄ခုမြောက်အပြစ်ပြီးတော့၅ခုမြောက်အပြစ်ကိုမြတ်စွာဘုရားဗာဆက်ပြောလဲဆိုတော့အဟောဝတယံနယတဝအတ္တာအယံဤငါမုံနေတဲ့ဟောဒီငါရဲ့ယံသူသည်နာယတဝအတ္တာဂုံတရင်လေးညှို့နှံခြင်းသည်အဟောဝတဖြစ်ပါမူကဩကောင်းလေးစွာမုံတဲ့လူအချင်းချင်းရန်သူအချင်းချင်းဂုံတရင်လေးညှို့နှံပြီးတော့အရှက်တကွဲအကျိုးနည်းတွေဖြစ်ရင်သိတ်ကောင်းမှာပဲလို့ရန်သူတွေမုံတဲ့လူတွေကအဲ့ဒါလိုတန်တားတဲ့သဘောမရှိဘူးလားရှိတယ်ဂုံတရင်လေးတက်ပြီးတော့ဟာမျက်နှာတွေပွင့်ပြီးတော့ထဲထဲဝါဝါကြီးဖြစ်နေတယ်ဆိုရင်ရန်သူတွေကအဲ့ဒါကိုမလိုချင်ဘူးဟုတ်လားအေးဂုံနေပြက်ပြီးတော့အဲ့ဒါလိုမျိုးအရှက်တကွဲအကျိုးနဲ့ဖြစ်တာကိုရန်သူတွေကလိုချင်တယ်အကယ်၍မြတ်အမျက်ထွက်ခဲ့မယ်ဆိုလို့ရှိရင်တဲ့မြတ်စွာဘုရားကအဲ့ဒီရန်သူတွေလိုချင်တဲ့နှစ်သက်တဲ့ပြင်စမမြောင်ဟုတ်လားပြင်စမမြောင်အဲ့ဒါလိုဂုံတရင်ပြက်ချင်းဆိုတာကြီးမိမိတန်တမ်းမှာရောက်လာတယ်မြတ်စွာဘုရားကတော့အသေးစိတ်ပြောတယ်ဗျတတိတရားတွေနဲ့အတိညာတရားတွေနဲ့မမေ့မလျော့ကြိုးစားပြီးတော့တိဆောက်ခဲ့ရတဲ့ဂုံကလေးဂုံဆိုတာအလကားရတာမဟုတ်ဘူးနော်ဒီပုဂ္ဂိုလ်ဟာတည်တည်တန့်တန့်ရှိပါပေတယ်တည်တည်ငြိမ်ငြိမ်ရှိပါပေတယ်အစရှိတဲ့ကောင်းတဲ့ဂုံတွေရဖို့အတွက်လွယ်လွယ်ကူကူရပါသလားမရဘူးအဲ့ဒါလို့ခဲခဲရင်ချင်းမမေ့မလျော့မှုတရားလေးကိုအခြေခံပြီးတော့တိဆောက်ကြိုးစားပြီးတော့ရယူခဲ့ရတဲ့ဒီဂုံကလေးဒီကြော်ကြားမှုကလေးဒီအရှိန်အဝါလေးဟာဒေါသတစ်ချက်ထွက်ပြီးတော့လူကြားထဲမှာအပြောတစ်ချက်မှားလိုက်တာနဲ့အမူအရာတစ်ချက်ပြက်လိုက်တာနဲ့အဲ့ဒီဂုံတွေဟာစုံစုံမြုပ်သွားတတ်တယ်တဲ့မင်းကောဆိုတော့ဘုရားကြီးကတော့ဗမာစကပုံလေးနဲ့ကပ်ပြောတယ်ဗျတသလုံးမွေးတဲ့ကြက်ကိုတမတက်ထဲနဲ့ရိုက်တတ်ပြီးတော့ချက်စားလိုက်တယ်လို့ပဲတဲ့ဟုတ်လားအဲ့လိုဂုံတွေပြက်တတ်တယ်ဂုံတွေပြက်တတ်တယ်ဟုတ်လားဦးဇင်းတို့မြတ်စွာဘုရားဟောတာလည်းတစ်ခုရှိပါရဲ့ဝေဒေဟိကာဆိုတာလူတိုင်းကြားဖို့ပါတယ်နော်အင်မတန်ဂုံကြီးတာနူးညံ့တဲ့တိမ်မွေ့တဲ့ဆိုပြီးတော့ဂုံအင်မတန်ကြီးတာအဲ့ဒီမှာသူ့ရဲ့ကြုံမဖြစ်တဲ့ကာလီကလေငါသခင်မကဂုံနေကြီးလိုက်တာနူးညံ့တဲ့တိမ်မွေ့တယ်လို့ဂုံကြီးလိုက်တာငါကပဲအစသရရလုတ်ပင်းနေလို့ဂုံကြီးတာလားတကယ့်ကိုစိတ်ကောင်းနှလုံးကောင်းရှိလို့ဂုံကြီးတာလားတိအောင်စုံစမ်းမယ်ဆိုပြီးတော့ကာလီက နောက်နေ့မနဲ့လင်းအောင်အိတ်နေတာဘာအမှုကိစ္စမှမလုပ်ဘူး။ဟေးအဲ့ဒီမှာဝိရိဟိကကဟေးဘာလို့မထတာလဲ။အစကတော့သူတနာသေးတယ်။မထခြင်းလို့မထတာပါဆိုတော့စိတ်ကတော်တော်တူသွားတယ်။အဲ့ဒါဘာမှမပြောဘူး။နောက်နေ့မနဲ့လည်းဒီလိုဆက်အိတ်တယ်။ဟေးဘာလို့မထတာလဲ။မထခြင်းလို့မထတာပါဆိုတော့ကျွန်မတော့နေငါအကြောင်းသိမယ်။ဟောတကားတွေမားလာပြီ။ဟုတ်လား။နောက်နေ့မနဲ့ဆက်အိတ်တာပဲ။ဘာဘူးလို့မထတော့ဆိုတော့မထခြင်းလို့မထတာဆိုတော့မထအောင်ဆိုပြီးတော့တကားမင်းတို့နဲ့ခေါင်းရိုက်ခွဲတာအဲ့ဒီမှာကျွန်မကသွေးဆက်လက်ကျနေတဲ့ခေါင်းကိုလက်နဲ့အုပ်ပြီးတော့အရက်ထဲလှည့်ပြောတာရှင်တို့ပြောတဲ့နူးညံ့သိမ်မွေ့ပါတယ်ဆိုတဲ့ဝေဒီဟိကလုံးပုံကြည့်ပါဦးတယောက်တည်းရှိတဲ့ကျွန်မကိုခေါင်းကိုမင်းတို့နဲ့ရိုက်ခွဲတာခေါင်းလားဆိုတော့အဲ့ဒီနေ့ကစပြီးတော့ဝေဒီဟိကရဲ့ဂုံတရင်တွေဟာလည်းပဲပျက်စီးသွားတယ်တဲ့ဒါမြတ်စွာဘုရားဟောထားတာဟုတ်လားအဲ့ဒီတော့ဒကာမပေါင်းသူတော်ကောင်းတို့ကိုယ့်ရဲ့ခဲခဲရင်ရင်တိဆောက်ထားရတဲ့အရှိန်ဝါဂုံတရင်တွေဟာအမျက်ဒေါသတစ်ချက်ထွက်လိုက်တာနဲ့ပျက်စီးသွားတတ်တယ်။ဒါကြောင့်ဉာဏ်ရှိတဲ့လူပညာရှိတဲ့လူတွေဟာအမျက်ကိုအပြင်ဘက်ကိုမထွက်အောင်ကြိုးစားသင့်တယ်။ပမာစကပုံလေးရှိတယ်မဟုတ်လား။ပညာရှိအမျက်အပြင်မထွက်ဘူးဆိုတာအဲ့ဒါကိုပြောတာ။ဟိုအရိယသူတော်ကောင်းကြီးတွေမဟုတ်လေတော့အမျက်ကတော့ရှိတာပေါ့ဗျ။မကျေနပ်မှုတွေဒေါသတွေကတော့ရှိတာပေါ့။ဒါပေမဲ့အဲ့ဒီဒေါသကိုစကလုံးအဖြစ်နဲ့ထွက်မလာအောင်တားနိုင်တဲ့နဲ့เนาะအဲ့ဒီအမျက်ကိုကာယကံမှုအဖြစ်နဲ့လွန်ကျူးမသွားအောင်ထိန်းနိုင်တဲ့နဲ့ဦးဇင်းတို့ဒါလေးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတဲ့ဒေါသအာကြီးတဲ့ယဟန်တပါးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောခဲ့တဲ့ရှူလဘောဓိဇတ်ဆိုတာရှိတယ်အဲ့ဒါလေးကိုဦးဇင်းအကြံဉာဏ်ပြောပြမယ်တခုသောဘဝတုန်းကဦးဇင်းတို့ဘုရားလောင်းကြီးပြမပြီကနေပြီးတော့သုတိသိကြပြီးတော့ပုံနာမျိုးတစ်မျိုးမှာလူရဲလို့လာဖြစ်တယ်။ပြမပြီကလာတာဆိုတော့ကာမရာဂကအင်မတန်နှဲတယ်။သူအိမ်တော်ပြုကျင်တဲ့စိတ်တွေပါလိဘာမှမရှိဘူး။ဒါပေမဲ့မိဘတွေကအရွယ်ရောက်တော့မျိုးကောင်းသမီးတယောက်နဲ့လက်ထပ်ထိမ်းများပေးတယ်။အဲ့ဒီအမျိုးကောင်းသမီးလေးကလည်းတိုက်တိုက်ဆိုင်ဆိုင်မှာပဲပြမပြီကလာတယ်လို့ဆိုတယ်။အဲ့ဒါနဲ့သူတို့နှစ်ယောက်ဟာအိမ်တော်ကြီးကိုစိတ်မဝင်စားဘဲနဲ့အတူတူနေကြတာ။အဲ့ဒါမိဘတွေလည်းကွယ်လွန်နှိမ့်ဆရောက်သွားပြီဆိုတော့နှစ်ယောက်စလုံးရတိရတိမဝစ်ပြီးတော့တောရက်မိပြီးတော့အကျင့်မြတ်ကိုကျင့်သုံးကြတယ်တဲ့အဲ့ဒါလိုကျင့်သုံးနေရင်လည်းတနေ့တော့ဘယင်မင်းမြတ်ပိုင်တဲ့ဥယျင်ကြီးရဲ့တစ်ဖက်မှာစတဲ့ချပြီးတော့အဲ့ဒီရတိဇနီးမောင်နှံပေါ့နော်အဲ့ဒီဘဝမှာတော့အကျင့်မြတ်ကိုကျင့်ပြီးတော့နေတာပါအဲ့ဒီမှာဟိုကလည်းမိမသားဆိုတော့အစတည်းကစပြီးတော့သူ့ကိုထားခဲ့မလို့သူကလည်းပဲအကျင့်မြတ်ကိုကျင့်မယ်ဆိုဘုရားလောင်းကအဲ့ဒီမှာစောင့်ရှောက်ရအောင်ဆိုသူ့ကိုခေါ်လာတာနှမလေးလိုစောင့်ရှောက်ပြီးတော့ထားတာပေါ့လေအေးအဲ့ဒါလိုနဲ့နေရင်းနဲ့တနေ့တော့အဲ့ဒီဥယျင်ထဲကိုဘယင်ကလှဲ့လေလာရင်းနဲ့အဲ့ဒီယတိနှစ်ယောက်ကိုမြင်တာမြင်တော့ယတိမကရုပ်ရည်အရှင်အင်မတန်တင့်တယ်တော့ဆွဲလန်းမဲ့မောပြီးတော့ပွားပြီးတော့မေးတာအဲ့မှာပိုင်ရှင်ရှိလားဆိုတော့အဲ့ဒီမှာဒီယတိဟာလူဘဝတုန်းကသူ့ရဲ့အရှင်သခင်လေးယောက်ကြားပါအော်ဒါလူဘဝတုန်းကလေအခုတော့ဘာမှမတော်တော့ဘူးတဲ့အဲ့ဒါနဲ့အတင်းအကျက်အဲ့ဒီယတိမကိုနန်းတော်ကိုခေါ်သွားတာမင်းကြီးတွေကိုခေါ်သွားလို့ခိုင်းလိုက်တာခိုင်းပြီးတော့ဘယင်ကြီးကယတိကိုမေးတာငါဒီလိုလုပ်တော့သင်ပါတတ်နိုင်နေတဲ့သင်စိတ်ထဲဘလို့ရှိလဲအဲ့ဒါလို့မေးတာအဲ့ဒါရှင်အနန္ဒအလောင်းပဲအဲ့ဒါလို့မေးတော့ဘုရားလောင်းကငါမှအမျက်ဆိုတာတော့ဖြစ်တာဗောတဲ့ယူပဲပြန်ပြောတာတော့အေးအေးဆေးဆေးပဲငါမှအမျက်တော့ဖြစ်တာဗောတဲ့ဒါပေမဲ့အဲ့ဒီအမျက်ကိုငါအပြင်းမထွက်အောင်ကြိုးစားနေတယ်တဲ့မြတ်တာကမ္မထာနဲ့ငါကြိုးစားနေတယ်တဲ့အဲ့ဒါလိုကျုံဝါပြောတော့ဘယင်ကြီးကပြန်တော့အာနန္ဒတော်ကိုဟိုရောက်တော့ယတိမကိုမင်းလူထွက်ပါအဲ့ဒါလိုဆိုရင်မင်းကိုမိဖုရဲ့ခေါင်းကြီးမြှောက်မယ်ဆိုပြီးတော့မင်းစီစိန်နဲ့ဖျားရောင်းတယ်ဒါပေမဲ့ယတိမကငိုးယူပြီးတော့လောကကြီးပြည့်စုံပြီငါအကျင့်မြတ်ကိုပဲကျင့်ကျင်တယ်ဘယင်သွေးဆောင်ဖျားရောင်းတာကိုလက်မခံဘူးဘယင်ကအဲ့ဒီမှာယတိတွေဆိုတာဘယ်လိုအတတ်ပညာတွေတတ်တယ်လို့ငါခေါင်းခေါင်းမသိရဘူးငါကိုပြူစားရင်ဒုက္ခအဲ့တော့ယတိကြီးဘာတွေလုပ်နေလဲမသိဘူးဆိုတော့သူကြောက်ကြောက်လန့်လန့်နဲ့ယတိကြီးနေတဲ့နေရာကိုပြန်ရောက်လာပြန်တယ်။စုံစမ်းတာဘာတွေများလုပ်နေလဲလို့။ဟိုရောက်တော့ဘုရားလောင်းကတီတီငိမ့်ငိမ့်ပဲစုပ်နေတဲ့သင်္ကန်းကိုချုပ်နေတာ။အဲ့ဒါသူကအချွေညာနေနေနဲ့တိတ်တိတ်ကလေးလာတော့ဘုရားလောင်းကလှဲ့မကြည့်ဘူး။အဲ့ဒါကိုဘယင်ကြီးကအထင်လွဲတာကြည်စမ်းအမျက်ဒေါသတွေနဲ့ငါ့ကိုလှဲ့ပြီးတော့တောင်မကြည့်နိုင်ဘူးစကားတောင်မပြောနိုင်ဘူး။သောတော်တုန်းကတော့ငါအမျက်ဒေါသရှိတော့ရှိတယ်အပြင်မထွက်အောင်ထိမ့်မလေးပါလေးကျင်းဝါပြီးတော့ဒီယသိဘာလဲမသိဘူးဆိုပြီးတော့ပြောတာဗျအဲ့ဒါနဲ့အရှင်ယသိတဲ့အစတုန်းကတော့သင်ကျုံဝါတယ်နော်ဒေါသမဖြစ်အောင်ငါကြိုး ပြောတယ်အခုဒေါသဖြစ်လို့သင်္ကကိုစကားမပြောတာမဟုတ်လားအဲ့ဒီတော့ဘုရားတော်ကမင်းကြီးတဲ့ဖြစ်ကားဖြစ်ဤသို့တော်ငါမထွက်စီရအဲ့ဒါလိုလေးသူကပဟေလီလေးနဲ့ပြောတာဘာတွေဖြစ်လို့ဘာတွေကိုမထွက်စီတာတော့ဘုရင်ကြီးကယုတ်တရနားမလဲဘူးအဲ့ဒီတော့မှဘုရားတော်ကတခုချင်းရှင်းပြတယ်အမျက်ဒေါသဆိုတာငါတန်တမာဖြစ်ပါတယ်တဲ့မဖြစ်ဘူးလို့ငါမဆိုလို့ဘူးသို့တော်အဲ့ဒီအမျက်ကိုငါမထွက်စီရဘူးတဲ့အပြင်ဘက်ကိုသင်မမြင်စေရဘူးငါမေတ္တာကမ္မထမ်းနဲ့ငါတားဆီးထားတယ်တဲ့ဘုရားလောင်းကအဲ့ဒီမှာဘုရင်ကြီးကိုတရားဟောတာအမျက်ရဲ့အပြစ်တွေအဲ့ဒီတဲကဥစဉ်တို့တချွတ်တဝက်လေးကောင်းတာလေးတွေယူပြောရလို့ရှိရင်အမျက်ဒေါသဖြစ်တယ်ဆိုတာဘာနဲ့တူလဲဆိုလို့ရှိရင်တဲ့ရှေ့တုန်းကမီးညှိပြီးမီးရအောင်ဆိုမီးပုတ်ခုံဆိုတာရှိတယ်အခုလိုမီးချစ်ကြောက်တွေပါတယ်မရှိဘူးလေအဲ့အင်မတန်မာကျောတဲ့အသားမာကိုဆုံကလေးထွင်းပြီးတော့အဲ့ဒီတဲမှာဂွန်းတို့ဘာလို့ထည့်ပြီးတော့ထောင်းတာပေါ့အဲ့ဒါပူတော့အဲ့ဒီဂွန်းကိုမီးဆွဲသွားတာအဲ့ဒါမီးပုတ်ခုံလို့ခေါ်တယ်နော်လက်နဲ့ရင်လည်းပုတ်တယ်အဲ့ဒီမီးပုတ်ခုံမှာမီးဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီမီးပုတ်ခုံကဖြစ်တဲ့မီးဟာတခြားကိုမဆွဲမလောင်ရခင်မှာသူ့ကိုယ်သူအရင်အလောင်ခံရတယ်ဒါလေးနဲ့ဥပမာပေးတာဒေါသအမျက်ထွက်လာပြီဆိုရင်ဒီဒေါသအမျက်ကြောင့်တခြားသောသူတွေမစင်ရဲသေးခင်မှာဒေါသအမျက်ထွက်တဲ့လူကိုအရှင်လောင်နေတဲ့ဒေါသဟာဟုတ်လားအေးအဲ့ဒီမှာဘုရားလောင်းကမင်းကြီးတဲ့ဒေါသဆိုတာအမျက်ဆိုတာနှစ်ဦးနှစ်ဖက်ဘာအကျိုးမှမရှိတဲ့အတွက်ကြောင့်အမျက်ကိုစူးစမ်းပြီးတော့ထိမ့်သိမ့်သင့်နေဆိုပြီးတော့ဘုရားလောင်းကအဲ့ဒီမှာမင်းကြီးကိုတရားဟောတော့ဒါသူတော်ကောင်းကြီးပဲလို့နားလည်ပြီးတော့ယတိမကိုပြန်ပို့ပြီးတော့ကြီးညိုသွားတာဒီဥယျာဉ်ထဲမှာပဲတသက်လုံးတရင်သုံးပါဆိုပြီးတော့ပြုစုလုပ်ကြွေးတယ်။အဲ့ဒီတော့ဦးဇင်းတို့ဒီနေရာမှာဘုရားလောင်းပြောတဲ့စကားကလေးဖြစ်ကားဖြစ်ဤမထွက်ဆိုတဲ့စကားလေးဟာဒကာရမတို့ဦးဇင်းတို့အတွက်လိုက်နာကျင့်သုံးစရာမကောင်းဘူးလား။မှန်ပါပါဗျာ။ဥဒုဇင်ဆိုတော့မကျင့်တတ်တာတွေကတော့ရှိမှာပေါ့နော်။ဘာမှမဆိုလောကကြီးကကျင့်တတ်စရာတွေနဲ့တည်ဆောက်ထားတာမှမဟုတ်ဖဲဘူးဗျ။ဟုတ်လား။လောကကြီးမှာမကျင့်တတ်စရာတွေအများကြီးရှိတယ်။မြင်လို့မကောင်းတာတွေ၊ကြားလို့မကောင်းတာတွေ၊အမိအမောက်မတည့်တာတွေ၊မဟုတ်တာတွေမငြိညွတ်တာတွေမမျှတတာတွေဟင်မရှိဘူးလား
ရှိပါပါဗျာ
အဲ့ဒါလို့မကြည်နှက်စရာတွေတွေ့တိုင်းမကြည်မနှက်ဖြစ်နေမယ်ဆိုရင်လောကကြီးကဘာမှဖြစ်မှာမဟုတ်ဘူးကိုယ်ပဲဒေါသမီးတွေလောင်ပြီးတော့အကျိုးမဲ့မှာဟုတ်ရဲ့လားအေးအဲ့တော့လောကကြီးကကိုယ်စိတ်တိုင်းကြတိဆောက်ထားတာဟုတ်ရဲ့လား
မဟုတ်ဘူ
းဗျာဖြစ်ချင်တိုင်းဖြစ်နေတာအဲ့လိုပဲကိုယ်ကိုယ်တိုင်ကလည်းပဲအသိဉာဏ်နဲ့ဆိုတာပြုထားတဲ့အမှုတွေကမရှိဘူးလားရှိတယ်ရှိတော့ကို့အမှုတွေကကိုပဲကို့ကိုစိတ်တိုင်းမကြအောင်ဒေါသဖြစ်အောင်ဖန်တီးနေတာတွေကိုမရှိဘူးလား
ရှိပါပါဘုရား
ဒီစကားလေးနည်းနည်းလေးနဲ့တယ်နော်မှန
်ပါပါ
ကိုကိုတိုင်းလှုပ်ထားတဲ့အရာတွေကိုကပဲကို့ကိုပြန်ပြီးတော့ဒေါသဖြစ်အောင်လှုပ်နေတာတွေမရှိဘူးလား ရှိတယ်ကို့ရဲ့ညံနေသည့်အားလျော်ဆိုတာလှုပ်ထား၊ကင်ထားတဲ့ပြုထားပြုမှားပြောမှားတွေပေါ့ဗျာအေးအဲ့ဒါတွေကဒီမှာလက်ဆာကမသိရသေးတော့အဲ့ဒါတွေကိုကိုကတွေ့တိုင်းဒေါသဖြစ်စရာတွေကရှိနေတယ်ဟုတ်လားမှန
်ပါပါအ
ဲ့တော့ပြောချင်တာကဒေါသဖြစ်เสียရာတွေကလည်းပတ်ဝန်းကျင်မှာရှိနေပါတယ်။ကို့မှာလည်းပဲဒေါသဖြစ်เสียရာအကြောင်းအနုတ္တရသဘောတွေကလည်းရှိနေပါတယ်။အဲ့ဒါလို့အာယုံကလည်းအာယုံ၊ကိုယ်ကလည်းကိုယ်။အဲ့ဒီနှစ်ခုတွေ့ကြပြီဆိုတော့ဒေါသဆိုတာကတော့ထွက်လာမှာပဲ
။
အနာဂတ်မဖြစ်သေးသမျှဒေါသကအပြီးသတ်မပယ်သေးဘူး။အခါအားလျော်ဆိုအကြောင်းသိရင်ဒေါသကထွက်လာမှာပဲ။အဲ့ဒီထွက်လာတဲ့ဒေါသအမျက်ကိုနှုတ်ပေါ်အယောက်မခံဖို့လက်ပေါ်အယောက်မခံဖို့မလိုဘူးလားအေးတကယ်လို့များမထိန်နိုင်ဘူးမသိနိုင်ဘူးဘယံပဓာတွေပြောမိသွားပြီလုံမိသွားပြီဆိုရင်တော့တသက်လုံးတိဆောက်ထဲတိဆောက်ခဲ့ရတဲ့ဂုံကျေးဇူးကလေးဟာတစ်ချက်ထင်းနဲ့ဂုံခံသွားလိမ့်မယ်အဲ့ဒါလို့ဂုံတွေပြက်သွားပြီအရှိန်အစော်တွေပြက်စီးသွားပြီအရှိတကွဲအကျိုးနည်းတွေဖြစ်ပြီဆိုတော့ဘယ်သူတွေကဝမ်းသာကြမှာတော့ယန္တူတွေကဝမ်းသာကြမှာဗျာဟုတ်လားဒါကြောင့်ဆိုခရစ်တိကပြောထားတာကြားဘူးတယ်မဟုတ်လားဟင်အပြုံးတကအပြုံးထဲမှာကိုယ်ယံသူဒုက္ခရောက်တဲ့အချိန်မှာပြုံးရတဲ့အပြုံးဟာအမိန်ဆုံးပဲတဲ့ဟုတ်လားဒါကြောင့်ယံသူတွေမိန်အောင်မလုပ်ကြနဲ့ပေါ့ဟုတ်လားဒီအကြီးမိုင်များဒါကြောင့်တရားကောင်းစဉ်ကဘယ်လိုတတ်ထားရတော့ယံသူအကြိုက်လိုက်ကြမှာလားတဲ့ဟုတ်လားအေးယံသူအကြိုက်လိုက်တယ်ဆိုတာဒေါသဖြစ်ချင်းသီးပင်နဲ့ယံသူအကြိုက်ကိုလိုက်နေရရောက်တယ
်
နော်အေးဘယ်နှပါရှိသွားပြီတော့5ပါရှိသွားပြီနော်ေနောက်တစ်ခုမြတ်စွာဘုရားဗာဆက်ပြီးတော့ပြောတော်ဆိုတော့အဟောဝတယနာမိတ္တဝါအတ္တအယံဤပုဂ္ဂိုလ်သည်နာမိတ္တဝါအတ္တအရွှေခွန်မွန်ချစ်ကြံဝင်ကြတဲ့မိရွှေအပေါင်းအသင်းမရှိသည်ရှိသောအဟောဝတဩကောင်းမှာပဲစွာ mau ni deh lu cincin, yang lu cincin, hati nai wai wai ni cinta lu deh, kene lu deh, mesui deh, abang deh ni wai wai le biru, ada lu ni lah gua yang lu deh gak mienjian mama lah, mienjian mu, zuma cima lu mesi, ti jang, lu deh gak mau biru, dia uteh nyu nyu ngeng, ada lu ni lah nyu gua be, yang lu deh gak mienjian le, hula, ada lu ti jang biru, cinta kene lu mesi be ne. ကိုယ့်ဘဝဉာဏ်မှာကိုယ့်အကျိုးစီးပွားကိုလိုလားတဲ့မိတ်ဆွေအပေါင်းအသင်းချစ်ချင်းဝင်တဲ့လူတွေမရှိဘဲနဲ့တကိုယ်ဒီအထီးကျန်ဖြစ်နေတာကိုရန်သူတွေကလိုချင်တယ်အဲ့ဒီရန်သူနှစ်တက်တဲ့ရန်သူလိုချင်တဲ့တရားမျိုးဒေါသတာဖြစ်ကြည့်လိုက်ရန်သူအလိုကြဆောင်ရပြီးသားဖြစ်သွားပြီဘာဖြစ်လို့လဲဆိုတော့ဒေါသကြီးတဲ့ပုဂ္ဂိုလ်ထိခနဲ့ရှိအမျက်ထွက်နေတဲ့ပုဂ္ဂိုလ်ကိုဘယ် ဟုတ်လားကိုယ်ဟာမျက်စိတ်တိုင်းမကြဒီဟာမျက်စိတ်တိုင်းမကြအဲ့ဒါလိုမျိုးကိုယ်ဒေါသတွေကိုအမြဲတမ်းဖော်ပြနေမယ်ဆိုလို့ရှိရင်ပဝန်းကျင်ချစ်တဲ့ခင်တဲ့လူတွေကကြာတော့ကိုယ့်ကိုဘာဖြစ်လာမှာတုံးစိတ်ပြက်လာမှာတောက်လျှောက်ကြီးတော့မုန်းမှာမဟုတ်ဘူးပေါ့စိတ်ပြက်လာမှာဟုတ်လားစိတ်ပြက်ပြီးတော့တဖြည်းဖြည်းနဲ့ခွာသွားရင်ကိုယ်တယောက်သေးပဲကြံပါဟုတ်လားဒါကဦးစင်းကရှော့ပြောတာနော်ဒေါသတွေကြီးရင်ကြီးသလောက်ပဝန်းကျင်ကမုန်းတယ်ဘုန်းဆိုကိုကဒေါသကြီးနဲ့နေတာကိုယ်ပဝန်းကျင်မှာရှိတဲ့လူတွေကမေတ္တာပဲရကြင်တာဗျကိုလည်းပဲဒေါသတွေသာပေးလို့သာပေးနေတာပါတကယ်ကကိုလည်းပဲမေတ္တာပဲရကြင်တာကိုကြတော့မေတ္တာရကြင်ပြီးတော့ပဝန်းကျင်ကိုကြတော့ဒေါသတွေကြီးဝေငှနေမယ်ဆိုရင်ဘယ်သူကယူမှာလဲယူကတော့မယူဘူးဒါကြောင့်ဦးဇင်းတို့ကျမ်းဂန်လေးထဲမှာပြောတယ်ဒေါသကြီးတဲ့ပုဂ္ဂိုလ်ဟာနေလို့ပဲတဲ့ဘယ်သူမှမကြည့်နိုင်ဘူးဒါကနည်းနည်းလေးရှော့ပြောတာအမှန်ကတော့မကြည့်ခြင်းဘူးဟုတ်လားအေးမေတ္တာတရားအားကြီးတဲ့လူတွေဒေါသတရားအားနည်းတဲ့ပုဂ္ဂိုလ်တွေကြတော့လလိုပဲတဲ့လူတိုင်းကတားတယ်မြင်ကျင်တယ်ကြည်ကျင်တယ်ဟုတ်လားဒါကြောင့်ဒေါသတွေအားကြီးနေမယ်ဆိုလို့ရှိရင်ကိုယ်ဘေးနားမှာရှိတဲ့ချစ်တဲ့ခင်တဲ့လူတွေကိုနှင်ထုတ်နေတာနဲ့အတူတူပဲအဲ့ဒါတဖြည်းဖြည်းနဲ့ကိုယ့်ဘဝဟာခြောက်ကပ်လာမယ်ပူလောင်လာမယ်မေတ္တာငတ်ပြီးတော့လေဟုတ်လားအေးအဲ့ဒါလိုမျိုးတရားဓမ္မတို့ဦးဇင်းတို့တွေအဖို့မဲ့ပြီးတော့အထီးကျန်သွားပြီဆိုလို့ရှိရင်ဘယ်သူတွေကဝမ်းသာကြမယ်။ယန္တူတွေမုန်းတဲ့လူတွေကဝမ်းသာသွားမယ်။အဲ့ဒါလို့ယန္တူတွေမုန်းတဲ့လူတွေဝမ်းသာအောင်ဘယ်သူကလုပ်ပေးမယ်။အမျက်ဒေါသကလုပ်ပေးမယ်တဲ့။ဒါကြောင့်မြတ်စွာဘုရားရဲ့မေတ္တာတွေကရုဏာတွေအင်မတန်ပဲကြီးညိုစရာကောင်းပါလေဟုတ်လား။တစ်ဖက်လှည့်ကလေးနဲ့ဒေါသကိုပယ်ရှားဖို့မြတ်စွာဘုရားကဟောနေတာ။ဟုတ်ရဲ့လား။အဲ့တော့ဘယ်နှပါးရှိသွားပြီလဲ။6ပါးရှိသွားပြီနောက်ဆုံး9ပါးမြောက်ကဘာလဲဆိုတော့အဟောဝတယံကာယတ္တပိရာပရမရဏာယဒုက္ခတိဝိနိပါဒံနိရယဥပပိစ္ဆံတောငါမုန်းတဲ့လူဟာကွယ်လွန်အနိစ္စရောက်ပြီးတဲ့မကောင်းတဲ့ဘုံဘဝဘုံဌာနတွေငရတ္တိဆံပြိတ္တာအတုတကယ်အဆရှိတဲ့ဒုက္ခတိဘဝကိုရောက်သွားရင်သိကောင်းမှာပဲလို့တောင်းတကယ်မုန်းလာပြီဆိုရင်အဲ့လောက်ထိမြော်လက်နေတဲ့မုန်းတဲ့လူအချင်းချင်းရန်သူအချင်းချင်းကဟုတ်လားမှန်ပါဗျာကိုမုန်းတဲ့လူကတေဂာနေမှာជីជីလင်းလင်းလေးနဲ့ဟာနမိတ်ကောင်းလေးတွေထင်ပြီးတော့တကယ့်ကိုပဲတေချင်းတရားကိုသိခါရှိရှိအေးအေးဆေးဆေးရင်ဆိုင်နိုင်သွားတယ်လို့ကြားရတာကိုမုန်းတဲ့လူတွေကမကြားချင်ဘူးဟုတ်လားသွေယူသွေတန်းနဲ့တေချင်းတရားကိုပုံပြက်ပန်းပြက်အိမ်တွေသိခါမဲ့စွာရင်ဆိုင်သွားတယ်ဆိုရင်ကောင်းတယ်ဒီကောင်သေးပြီးတဲ့နောက်မကောင်းတဲ့နေရာရောက်ပိုးတောင်ကောင်းသေးတယ်လို့ရန်သူတွေကဘာလို့အဆုံးဆုံးအဲ့လောက်ထိတောင်ရန်သူတွေကလိုလာတယ်ဟုတ်လားဒါမြတ်စွာဘုရားကုံကုံပြောတာနော်အေးအဲ့လိုမျိုးရန်သူလိုလာတဲ့သိပြီးတဲ့နောက်မကောင်းတဲ့နေရာကိုရောက်ချင်းဆိုတဲ့အကျိုးမဲ့ခြင်းကြီးကိုလည်းပဲဒေါသတရားကမဖြစ်ဖြစ်အောင်ဆောင်ရွက်ပေးပါလိမ့်မယ်တဲ့ဘာပြုလို့လဲဆိုတော့ဒေါသတွေအကြီးလာပြီအမျက်တွေထွက်လာပြီဆိုလို့ရှိရင်ကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်ဆိုတဲ့အပေရောက်ချောင်းဒုစရိုက်တရားတွေကိုလွန်ကျူးမိတတ်တယ်တဲ့နော်ဒေါသအာကြီးတဲ့လူတွေဟာဒုစရိုက်တရားတွေကိုလွန်ကျူးမိတတ်တယ်အဲ့ဒါလို့ဒုစရိုက်တရားတွေလွန်ကျူးမိပြီဆိုလို့ရှိရင်တည်တည်အချားမဲ့မှာဒုစရိုက်တရားတွေရဲ့အကျိုးဆက်ကိုမခံစားရပြီဘူးလားခံစားရနိုင်တယ်ဒါကြောင့်ဒေါသတရားတွေရန်သူလိုလားတဲ့တည်ပြီးတဲ့နောက်တောင်မှမကောင်းတဲ့ဘဝကိုရောက်စေခြင်းတယ်ဆိုတဲ့ဆန္ဒကိုမပြည့်ပြည့်အောင်ဖြည့်ပေးလိုက်တာဟုတ်လားဒါကြောင့်ဒေါသကင်းအောင်နေကြရမယ်လို့မြတ်စွာဘုရားကဒီရွယ်ချက်နဲ့က ခုနှစ်ခုမြောက်ယံသူနှစ်သက်တဲ့တရားယံသူအကျိုးပြုတဲ့တရားကိုဟောတာယံသူအကျိုးပြုကသေပြီးတဲ့နောက်မကောင်းတဲ့နေရာရောက်ဖို့အဲ့ဒါဒေါသကဒုစရိုက်တရားတွေကနေတခြင်းအဲ့ဒီမကောင်းတဲ့နေရာကိုမပို့ပေဘူးလားပို့မယ်ဦးဇင်းတို့ဟိုယဟန်တပါအရှင်နာရဒအရေကိစ္စကုတ်တော်မောကနေဆုံးကံဆင်းပြီးတော့ကြွလာတော့ပြိတ္တာတကောင်ကိုတွေ့တယ်တဲ့အဲ့ဒီပြိတ္တာကအောက်ပိုင်းကတော့လူလိုပဲတဲ့အပေါ်ကဒီဇက်ရဲ့အပေါ်ကစပြီးတော့ဝက်တကောင်လိုဖြစ်နေတယ်တဲ့ဒါပေမဲ့တကူလုံးလဲရွှေရောင်တောက်နေတယ်တဲ့သူ့ရဲ့ပါးစပ်ကအထူးသဖြင့်ဝက်နှုတ်သေးလို့ခြွန်ထွက်နေတယ်တဲ့အဲ့ဒါထူးဆန်းတာနဲ့အရှင်နာဒရကတကူကြီးတော့မေးကြည့်တာမဖြစ်တာတော့ဒါကအဲ့ဒီမှာအဲ့ဒီပြိတ္တာကပြောတယ်တဲ့ငါကတ္တပမြတ်စွာဘုရားလက်ထက်တုန်းကသင့်လိုယဟန်တပါးပဲတဲ့အဲ့ဒီတုန်းကလောဘဒေါသမောဟမကောင်းဘူးဆိုတာကိုငါသိပါတယ်တဲ့သိလို့မို့ငါအများကြီးစောင့်စည်းခဲ့တယ်ဒါပေမဲ့ငါလက်ကိုသာစောင့်စည်းနိုင်တယ်ငါနှုတ်ကိုမစောင့်စည်းခဲ့နိုင်ဘူးတဲ့အထူးသဖြင့်ငါအဲ့ဒီဘဝတုန်းကဒေါသသိပ်အားကြီးရဲ့တဲ့ဒေါသအားကြီးတော့ထစ်ခနဲ့ရှိရင်ငါကဆဲတာပဲတဲ့ဟုတ်လားအဲ့တူတူနေကလည်းယဟန်နေတရင်သုံးဖို့အချင်းချင်းအတူနေကြတာဆိုတော့ငါတရင်သုံးဖို့အချင်းချင်းတွေကိုငါခဏတိုင်းရုပ်ရုပ်မာမာတွေငါဆဲတယ်တဲ့အဲ့ဒါကြောင့်မို့လို့ကာယကံကိုစောင့်ရှောက်ခဲ့တဲ့အတွက်ကြောင့်ငါရဲ့ခန္ဓာကိုယ်ကရွှေလိုဖြစ်နေတယ်။ဝစီကံကိုဒေါသအလိုလိုက်ခဲ့တဲ့အတွက်ကြောင့်ငါရဲ့နှုတ်သီးကဝက်နှုတ်သီးလိုဖြစ်ပြီးတော့ဇာလောင်ငတ်မှုတဲ့ပြိတ္တာဘဝကိုငါခံစားနေရတယ်။ငါရဲ့အဖြစ်ကိုသင်မြင်တဲ့အတွက်ကြောင့်လူတွေကိုတဆင့်ပြောပြီးတော့မကောင်းမှုဟာသိကြောက်စရာကောင်းတယ်လို့ပြောပါလေလို့အမေသူကတော့အဲ့လိုလေးမှားသေးတာဗျ။တိလား။အဲ့တော့ဦးဇင်းတို့ပြောချင်တာကဒကာဓမ္မတို့ဦးဇင်းတို့တွေလည်းလက်ကိုထိမ့်နိုင်မယ်လို့တခါတည်းနှုတ်ကိုထိမ့်ဖို့ကြတော့ခက်ခဲတဲ့သဘောရှိတဲ့တွကနဲ့တွကနဲ့ဒေါသအလျော်စွာမပြောမိတတ်ဘူးလားပြောမိတတ်တယ်အဲ့ဒါလိုပြောတဲ့စကားတွေကတာမန်လူပေါ်ပြောရင်အပြစ်သိမ့်မကြီးပေမယ်လို့သီလသမารိပညာကြီးရင်ကြီးသလောက်တစ်ဖက်လူကလေကိုပြောလိုက်တဲ့လူကသီလသမารိပညာကြီးရင်ကြီးသလောက်ကိုမှမခံရပေဘူးလားခံရနိုင်တယ်ဦးဇင်းတို့ဟိုလောကဒီပကကျန်လာမသိပါဘူးဗျာဦးဇင်းတို့တိဟိုကျုံးကရေးတဲ့ကျန်တဲ့ကျန်ထဲမှာပြောထားတာရှိတယ်ဦးဇင်းတို့တန်ဝေကဝိတုဒီပဏီထဲမှာတွေ့ရတယ်တိဟိုခေတ်ကယဟန်တော်တွေဟိုဖျားဘူးသွားမယ်ဆိုတော့သွားရင်းနဲ့တောထဲမှာမျက်စိလည်တာတဲ့အဲ့ဒီလိုမျက်စိလည်တော့လဲထွန်းနေတဲ့လူတစ်ယောက်ကိုတွေ့တယ်အယောင်လေးလဲထွက်နေတယ်ဘာလဲမသိဘူးတို့အဲ့ဒီနဲ့သွားပြီးတော့လမ်းမေးကြည့်မယ်ဆိုတော့သွားပြီးတော့မေးတာတခါကြီးကျုပ်တို့လမ်းပြောင်းနေလို့မျက်စိလည်နေလို့လမ်းပြသမ်းပါအမလေးအရှင်ဘုရားတို့မျက်စိလေတာက9ရက်ပဲရှိသေးတယ်။တပည့်တော်မျက်စိလဲနေတာကတ္တပမျက်စွာဘုရားပြိဋိဘံစံပြီးတဲ့ကစပဲတဲ့။ဘာဖြစ်လို့သူကလဲနေတာဆိုသူ့အကြောင်းလေးကိုသူကပြောပြတာ။အဲ့ဒီတုန်းကတဲ့တပည့်တော်တို့ကတ္တပမျက်စွာဘုရားပွင့်တော့တပည့်တော်ကစီးပွားရေးမှစီးပွားရေးစီးပွားရေးမှစီးပွားရေးဒီလိုဖြစ်နေတာတဲ့သူစိတ်ကဒါပေမဲ့အများကြီးမချမ်းသာဘူးသူကလေသမားတယောက်။အဲ့ဒါကတ္တပမျက်စွာဘုရားဒီကိုဘုရားဖူးပြီးတော့တရားနာသွားဖို့ဆိုပြီးတော့အိမ်နီးနာချင်းတွေကသူ့ကိုခေါ်တာ။အဲ့ဒီအချိန်မှာသူကအကြောင်းတစ်ခုခုကြောင့်စိတ်တူနေတာစိတ်တူနေတဲ့အချိန်မှာစကားမပြောမိဖို့အင်မတန်အရေးကြီးတယ်လို့ထင်တယ်။အဲ့ဒါသူကစိတ်တူနေတော့ဘာပြောလိုက်လို့ဆိုတော့သင်တို့သာသွားဖူးကြသင်တို့ကတ္တပမြတ်စွာဘုရားကငါလည်းလားထုံပေးမှလားတကယ်လို့သင်တို့ဘုရားကငါလည်းလားထုံပေးတယ်ဆိုရင်တော့ငါဘုရားသွားဖူးမယ်လို့အဲ့ဒါလူကြီးပြောလိုက်တာပဲဘုရားကိုလည်းထုံခိုင်းနေတဲ့သဘောပေါ်သူကဟုတ်လားအေးအဲ့ဒါလူမပြစ်မှားတဲ့မပြစ်မှားတတ်တဲ့အရာရဲ့လို့ဘာရဲ့လို့မစင်သာမိတော့ဘူးသောတာအာကြီးလာလို့ရှိရင်မပြောတဲ့နာတွေပြောတဲ့နာတွေမပြုတ်တဲ့နာတွေပြုတ်တဲ့နာတွေမရွေးချယ်နိုင်တော့ဘဲနဲ့ပြောမိပြောရတွေထွက်သွားတာဟုတ်လားအဲ့ဒါကြောင့်မို့လို့အဲ့ဒီဘဝကသေတော့သူငရဲကြပြီးတော့အဲ့ဒါသူတန်ထွန်သွားတယ်ထွန်းနေရတာတဲ့သူ့မနာရဘူးတဲ့သိလားအဲ့ဒါပြိတ္တာကြီးဖြစ်နေတာလို့ပြောတယ်နော်အဲ့ဒါကိုယဟန်တော်တွေကပြန်ပြီးတော့မှတ်တမ်းတင်ထားတဲ့သဘောပေါ့အဲ့ဒါတီဟိုကျမ်းကဒီဟိုကျောင်းကလာတဲ့ကျမ်းစာထဲမှာပါတဲ့အကြောင်းအရာလေးတစ်ခုပေါ့ဒါပေမဲ့ဒကာဓမ္မတို့ဦးဇင်းတို့တွေမိမိရဲ့နှုတ်เนาะလက်ကိုအကြောင်းပြုပြီးတော့ဖြစ်မယ်ဆိုရင်ပိုးဆိုးမှာเนาะအေးအဲ့ဒါလိုကာယကံတွေဝစီကံတွေမနောကံတွေဟာဒေါသတည်းဟူသောအကြောင်းတရားကြောင့်မှားမှားယွင်းယွင်းပြုမိမှာပြောမိမှာတွေဖြစ်ပြီးတော့ဒီဘဝလည်းပဲဆင်းရဲရဲရဲတည်တော့လည်းပဲဆင်းရဲတဲ့ဘဝတွေကိုရောက်သွားတတ်တယ်ဒါကြောင့်ခုနှစ်ခုမြောက်ယံသူနှစ်သက်တဲ့အဲ့ဒီသဘောတရားတွေကိုအမျက်ဒေါသကဆောင်ခြင်းပေးမှမှို့လို့အမျက်ကင်းအောင်ကျင့်ကြရမယ်လို့မြတ်စွာဘုရားကယံသူကြိုက်တရားဘယ်နှပါးလဲ9ပါးအေးအဲ့ဒါလေးကိုဦးဇင်းတို့ မင်းကွန်းစတော်ဘုရားကြီးကလင်္ကာလေးစီပြီးတော့ထားလာဟုတ်လားဤတိလောကဘုံဘဝ၌မိမယောက်ျားမြတ်ထွညာမူဖောက်ပြန်ရင်ွယ်ရုပ်ရှင်းပြည့်ဤဦးဇင်းတို့ထက်ရှင်းမပြဘူးနော်မိမယောက်ျားမြတ်ထွညာမူဖောက်ပြန်ရင်ွယ်ရုပ်ရှင်းပြည့်ဤအိရှေသောခမချမ်းသာဘူးပြညာကိစ္စအဝဝ၌ကောဒါလွှမ်းမှုအမျက်ဆိုးကြောင့်ကျိုးမဲကိုပင်ကျိုးရှိထင်လျက်ကျိုးပင်ရှိလက်မရှိမှ၍ချွတ်ချော်ပြညာကျိုးမများသည်ရှိကွာရုပ်လျက်ဂုံကျိုးပြည့်၍မိဖဲကင်းကွန်သေးသောခါလဲလေးပြားပေသို့ရောက်တုံမြို့ဤခုနပါနော်ဤသို့ဖြစ်မူတစ်ဖက်လူဟုရန်သူနှစ်ထောင်အားရကြောင်းလျင်မကောင်းတရားခုနပါတို့ယောက်ျားမိမမျက်ထွက်ကြသာထိုမြတ်လူထံရောက်ဤမှန်ဟုဘုံတံဓမ္မဆက်ဟောဖော်မြတ်သည်အမျက်မထွက်ကြလေနှင့်လို့ဆရာကြီးကဏိကုံးချုပ်လေးကိုအမျက်မထွက်ကြလေနှင့်လို့ဒီစကားလေးနဲ့အဆုံးသတ်ထားတာနော်အေးဒီခုနှစ်ပါးသာတကယ်လို့မိမိတန်တာမှာဖြစ်ပြီဆိုရင်ဒါရန်သူနှစ်သက်ကြောင်းတရားခုနှစ်ပါးပေါ့နော်ဤသို့ဖြစ်မူတစ်ဖက်လူဟုရန်သူနှစ်ထောင်အာရကြောင့်လည်းမကောင်းတရားခုနှစ်ပါးတို့ယောက်ျားမိမမြတ်ထွက်ကြသာထိုမြတ်လူထံရောက်ဤမှန်ဟုဘုံတံဓမ္မဆက်ဟောဖော်မြတ်သည်အမျက်မထွက်ကြလေနှင်းလို့ဆရာကြီးကအဲ့လိုရေးတာဟုတ်လားဒါကြောင့်ဦးရှင်တို့ယံသူနှစ်သက်တဲ့တရားခုနှစ်ပါးအမျက်ဒေါသရဲ့အပြစ်ပေါင်းများစွာရှိတဲ့အ낵ကဒကာမပေါင်းသူတော်ကောင်းတို့အခုခုနှစ်ပါးနာခဲ့ပြီနော်ရုပ်ရှင်ပြမယ်အိတ်တဲ့အခါမှာရှင်စင်ရဲ့ရဲ့အိပ်ရမယ်အကျိုးရှိတာတွေအကျိုးမဲ့တာတွေမစင်စားနိုင်မဲနဲ့ရန်တန်လုပ်ပြီးတော့အကျိုးမဲ့မယ်ပြီးတော့စီးပွားပြက်မယ်ဂုံနေပြက်မယ်မိရွှေတွေအပေါင်းအသင်းတွေခွာသွားလိမ့်မယ်ပြီးတော့တည်တဲ့အခါမှာမကောင်းတဲ့နေရာရောက်တဲ့တည်းအမျက်ဒေါသရဲ့အပြစ်တွေကတော့အများကြီးရှိတယ်ဒီကနေ့ညကတော့ဒီခုနှစ်ပါးပေါ့အဲ့တော့ဦးဇင်းတို့ဏိကုံးချုပ်ကဒီအမျက်နဲ့ပတ်သက်ပြီးတော့ထိမ့်နိုင်သိမ့်နိုင်ရမယ်ဆိုတာကိုမြတ်စွာဘုရားကအင်မတန်ထင်ရှားတဲ့ဥပမာလေးနဲ့ပြောတာဦးဇင်းတို့သာသနာတော်မှာဓမ္မဗဟုသုတရင်းကျက်ရင်းကျက်ကြတဲ့ပုဂ္ဂိုလ်တွေကတော့ကြားပူပြီးသားဖြစ်လိမ့်မယ်ဗျနော်အဲ့ဒါလေးကိုဦးဇင်းကဏိကုံးချုပ်ကလေးပြောခြင်းတာနော်အမျက်ဒေါသထိမ့်သိမ့်တဲ့နေရာမှာဥပမာလေးနဲ့မြတ်စွာဘုရားကထိရောက်အောင်ပြောတယ်အဲ့ဒါကဘာလဲဆိုတော့ဓမ္မပဒပါဠိတော်မှာလာတယ်ယောဝီဥပတ္တိတံကောတံရထံပဏံဝဝရယိတမဟံသာရတိပြုမိရတမိကာဟောဤတရောဇနောယောအကျင့်ပုဂ္ဂိုလ်သည်ဝေစင်စေအားဖြင့်ဥပတ္တိတံဖြစ်ပေါ်၍လာသောကောတံမိမိရဲ့အမျက်ဒေါသကိုပဏံပြည်သွား၍နေသောရထံယထာကိုဝရယိဤဝတားမြင်နိုင်တဲ့ကဲ့သို့ဝရယိတားမြင်နိုင်ရ၏ပုဂ္ဂိုလ်တဦးတယောက်ဟာတော်လွန်လို့တတိတွေအာကြီးလွန်လို့မေတ္တာတွေအာကြီးလွန်လို့မိမိတန်တန်မှာရှူးဆိုအမျက်တွေထွက်လာတယ်ဒေါသတွေဖြစ်လာတယ်ဆိုကြပါစို့တဲ့အဲ့ဒီအမျက်ကိုသူတခါတည်းရုတ်တရက်ကားကိုဗရိတ်အုပ်လိုက်တယ်လို့မျိုးပေါ့နော်တခါတည်းသူထိမ့်နိုင်လိုက်တယ်သိမ့်နိုင်လိုက်တယ်ရက်နိုင်လိုက်တယ်အဲ့ဒီအမျက်ကိုဘာနဲ့ဥပမာပေးလဲဆိုတော့မြန်မြန်ဆန်ဆန်ပြေးနေတဲ့မြင်ယထာကိုအဲ့ဒီယထာပေါ်မှာမောင်းနေတဲ့ယထာမောင်းသမားကတခါတည်းလူရာကိုဆွဲပြီးတော့လူတဲ့လမ်းကိုဆွဲပြီးတော့တက်လိုက်ဆိုကြပါစို့မြင်းရထားကြီးကကြောက်သေးကိုတက်နေတော့ဟာတခါတည်းရုတ်တရက်မြင်းကိုဆွဲလှည့်ပြီးတော့ကြွန်းချမ်းကျင်ကျင်မောင်းလိုက်နိုင်တယ်ထိန်းလိုက်နိုင်တယ်ယထာမမှောက်တော့ဘူးပေါ့နော်အေးအဲ့လိုမျိုးကြွန်းကျင်တဲ့ယထာမောင်းသမားကသူ့ရဲ့ယထာကိုမြန်မြန်ဆန်ဆန်ပြေးနေတဲ့ယထာကိုရုတ်တရက်ထိန်းနိုင်တယ်လို့မျိုးထွက်ပေါ်လာတဲ့အမျက်ဒေါသကိုလက်ပေါ်နှုတ်ပေါ်မရောက်အောင်ထိနိုင်မယ်ဆိုလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ကိုတဲ့တာရတိယထာတိဟူ၍အဟံငါဘုရားသည်ဖြူမိဟော၏တဲ့အဲ့ဒါယထာတိမယ်တဲ့ယထာတိဆိုတဲ့ဘွဲ့တူရတယ်ကျန်တဲ့ပုဂ္ဂိုလ်တွေကတော့ယထာတိမဟုတ်ဘူးတဲ့ရတမိကဟောဣတရောစနောကျန်တဲ့ပုဂ္ဂိုလ်တွေကတော့ကျိုးခိုင်မယ်တဲ့ပိဋကယထာဘောတက်ပြီးတော့ယထာကိုမောင်းတော့မောင်းတယ်ယထာမောင်းတဲ့လူတိုင်းကျိုးကိုတော့ဘာလို့ထားမတော့ကင်ထားမယ်ဒါပေမဲ့ယထာက လမ်းစိုးကိုဆွဲသွားပြီးကြောက်ထဲကိုဥဒင်နေပြီဆိုရင်ကိုကတကယ်လို့မထိနိုင်ဘူးဆိုရင်သူ့ကိုယထာထိန်လို့ပြောလို့ရပါမလားမရပါဘူးအဲ့ဒါဘယ်လိုခေါ်မလဲကျိုးကင်ပဲသူကျိုးကင်ပြီးတော့လိုက်တာပဲရှိတယ်ထိမှမထိနိုင်မဲ့ကိုအဲ့ဒါလိုပဲတကယ်မှတော့ဦးဇင်းတို့တွေလည်းပဲဘဝဒီဟုသောခရီးချမ်းမှာမောင်းနေနေကြတာပြီးသွားနေကြတာဟုတ်လားဘဝခရီးချမ်းကိုမောင်းနေနေတာနော်အေးအဲ့ဒီမောင်းနေနေတ ဘုရားမြတ်စွာဘုရားကဥစဉ်တို့ဟိုဥစဉ်တို့တိတ်တတုတ်တန်ဆိုတာရှိတယ်အဲ့ဒီမှာအမျက်ဒေါသကိုအင်မတန်နဲ့တဲ့ချောက်ကပါလို့ဥပမာပေးတာဒေသနာတော်လေးတွေကိုဥစဉ်တို့ကစုံအောင်ညှိကြည့်တာနော်အမျက်ဒေါသကိုချောက်ကပါတယ်တကယ်လို့မထိန်နိုင်ဘူးဆိုရင်အဲ့ဒီချောက်ကပါတွေကိုထိုးချသွားမှာအဲ့ဒါထိုးချသွားရင်မရှိမလှတပတခါတည်းဆင်းရဲဒုက္ခတွေတွေ့မှာပေါ့ဟုတ်လားအဲ့ဒါလိုပဲဘဝခရီးရှောင်လန်းနေတဲ့ပုံကိုယ်တွေဟာအရှိန်နဲ့ပြည့်သွားနေတဲ့မြင်ရထားကိုထိန်နိုင်မှသာတဲ့ဒီပုံကိုယ်ဒီယထာတဲ့အဲ့ဒါလိုပဲဘုံကလေးတိုင်းကလေးထွက်လာတဲ့အမျက်ဒေါသကိုမထိန်နိုင်မသိမ့်နိုင်ဘူးဆိုရင်တော့ယထာတဲ့မဟုတ်ဘူးအဲ့ဒါကြိုးခိုင်ပဲနော်ထိန်နိုင်မှသာတဲ့ယထာတဲ့မထိန်နိုင်ဘူးဆိုရင်အကျိုးမဲ့မယ်ထိန်နိုင်ရင်တော့အကျိုးမဲ့ခြင်းကလွတ်မြောက်မယ်ဒီကထာလေးသိကောင်းတယ်လို့ဦးဇင်းတို့ယူဆတယ်နော်အေးအမျက်ဒေါသကိုအရှိန်နဲ့ပြီးနေတဲ့ယထာကိုထိန်တယ်လို့မျိုးထိန်နိုင်ရမယ်ဟုတ်လားအခုဦးဇင်းတို့မျိုးအနေနဲ့ပြောမယ်ဆိုရင်တော့အင်မတန်ကားမောင်းကျွမ်းကျင်တဲ့ driver လို့ပေါ့ဟုတ်လားအေးကားကိုလို့လို့ထိန်နိုင်ရမယ်မထိန်နိုင်ဘူးဆိုရင်တော့သူ့ကို driver လို့ခေါ်လို့ရမှာမဟုတ်ဘူးနော်သူကစီရတိုင်းကင်တဲ့လူပဲဖြစ်မှာပဲမြတ်စွာဘုရားကဒီတိုင်းပြောတာနော်အေးထိမ့်နိုင်မှသာယထာတိမထိမ့်နိုင်ဘူးဆိုရင်တော့ကျိုးခိုင်နဲ့ကျိုးခိုင်နဲ့ယထာတိနာမည်တူသလားမတူဘူးမတူဘူးဟုတ်လားစီယာတိုင်းကတော့ဥစဉ်တို့လည်းတက်ပြီးတော့ကားပေါ်တက်ကင်တက်တာပဲဟုတ်လားသို့တော့စီယာတိုင်းကင်တက်ယုံမြနဲ့ဒရိုင်မာခေါင်းတယောက်မရှိနိုင်ဘူးဟုတ်လားဒါကြောင့်ကိုယ့်ဘဝကိုမတိမ်မစွမ်းအောင်မောင်းနှင်တက်ဖို့မလိုဘူးလားလိုတယ်ဘဝခရီးဆိုတာသိကြမ်းထမ်းတယ်အကောက်အကွေလည်းအင်မတန်များတယ်အန္တရာယ်တွေအင်မတန်ကြီးတဲ့အတက်အဆင်းလည်းများတဲ့ဘေးမှာလည်းပဲကြောက်ကဘာတွေပြည့်နေအောင်ရှိတဲ့တောင်တက်တောင်ဆင်းလမ်းကြီးတစ်ခုလိုပဲလို့တောင်ထင်တယ်ဟုတ်လားအေးဒါကြောင့်အရှင်ပြည့်အောင်မောင်းနှင်တက်ဖို့မလိုဘူးလားလိုတယ်ဒီကထာလေးကိုမြတ်စွာဘုရားကပြုအကြောင်းပြုပြီးတော့ဟောတာလဲဆိုတော့ဦးဇင်းတို့မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားဖြစ်ပြီးခါသာသိမကြသေးခင်ဝိနည်းပြည့်ညက်ချက်တွေအများကြီးမပြည့်ညက်ရသေးခင်အထူးသဖြင့်တစ်ပင်နေမခုတ်ရဘူးလို့မပြည့်ညက်ရသေးခင်ယဟန်တော်တစ်ပါးကပါလဝီတိုင်းသားယဟန်တော်တစ်ပါးចောင်းဆောင်မယ်ဆိုပြီးတော့အဲ့ဒါတစ်ပင်တစ်ပင်ကိုသူကခုတ်မယ်လို့ကြံလာအဲ့ဒါပစိန်နေရဲတဲ့နေနဲ့အဲ့ဒီတစ်ပင်သားရက်ပြီးတော့ခုတ်မလို့လို့တော့အဲ့ဒီတစ်ပင်ကိုစောင့်တဲ့တစ်ပင်ဆောင်နတ်သမီးကရုပ်ကစိုးနတ်သမီးကကိုထင်ပြပြီးတော့တောင်းမှန်တယ်ရှင်ဘုရားတပည့်တော်ရဲ့ဒီဗိမာန်လေးကိုဖျက်ဆီးပါနဲ့ဘုရားအဲ့တော့ယဟန်တော်ကလည်းငါကဒီအပင်ပဲသဘောကျတာငါအတွက်ဒီအပင်ပဲသုံးကျတာငါခုတ်မှဖြစ်မယ်အဲ့ဒါလို့ယဟန်တော်ကပြောတော့နတ်သမီးကဂိုင်းယဟန်တော်ရဲ့စိတ်နည်းနည်းမှနူးညံ့သိမ်မွေ့ပါစေတော့ဆိုပြီးတော့သူ့ရဲ့သားနှစ်သားပေါက်ဆာလေးရှိတယ်ဒါဗဟုသုတရတယ်ရနော်အဲ့ဒီနှစ်သားပေါက်ဆာလေးကိုထုတ်ပြီးတော့ပြပြီးတော့တောင်းပန်ရရင်တော့နူးညံ့နံကောင်းရဆိုပြီးတော့အဲ့ဒီနှစ်သားလေးကိုတကိုးနဲ့ထုတ်ပြီးတော့ကျွန်တော်မျိုးမမှာဒီလိုနှစ်သားလေးသားနဲ့သမီးနဲ့ဒုက္ခတွေရောက်မှဆိုးလို့ပါလို့သူကထုတ်အပြဟိုကလည်းရဲရင်းကိုမြှောက်ပြီးတော့အခုတ်မထိန်နိုင်တော့ခုတ်မိသွားတာအဲ့ဒီနှစ်သားလေးပေါက်ဆာလေးလက်ကတောက်တောက်ပြတ်ကျသွားတယ်တဲ့ကဲအံ့ဩစရာကောင်းတယ်နော်မှန်ပါပါဘုရားလူရဲ့ရဲရင်းနဲ့ခုတ်တာနှစ်ရဲ့လက်ကပြတ်ကျသွားတဲ့အဲ့ဒီမှာစိတ်တူတယ်ဟုံးငက်တဲ့ခါလေးဒေါသဖြစ်တယ်ဒီနှစ်သမီးကအဲ့ဒါသူ့ရဲ့လက်အစုံကိုတောင်မြှောက်လိုက်ပြီးတဲ့ဒီရန်ကိုသူတခါတည်းတတ်တယ်ပေါ့သူ့လက်ကိုတောင်မြှောက်လိုက်ပြီဒါပေမဲ့ပြန်ပြီးတော့သူမချလိုက်ဘူးအဲ့ဒီလက်မြှောက်ရဲ့တန်လန်းနဲ့သူတစ်ချက်ကလေးစဉ်းစားလိုက်တယ်ပြေးနေတဲ့ယထာကိုထိန်းတယ်လို့မျိုးပေါ့နော်တစ်ချက်လေးစဉ်းစားလိုက်တယ်ဒီရန်ကတီလာရှိတယ်ငါတတ်လိုက်လို့ရှင်တေချာပေါ့ငါအပင်ငရဲကိုကြာရမှာတီလာရှိတဲ့ရန်ကိုငါဖျက်ဆီးတယ်ဆိုတာနင်းနေတော့အပြစ်မဟုတ်ဘူးဟောဒေါသဖြစ်တော့ဖြစ်တယ်နော်လက်ကြီးမြှောက်ထားရဲ့နဲ့သူမချလိုက်ဘူးမတတ်လိုက်ဘူးသူရဲ့လက်ကတကိုးရှိတယ်တတ်မယ်ဆိုတတ်လို့ရတယ်အဲ့ဒီလက်ကို तू မချလိုက်ဘူးနော်ဒီယဟန်တိလာရှိတယ်ငါတတ်လိုက်လို့ရှင်ငါအပင်ငယ်ကြမယ်နောက်ပြီးတော့ तू စဉ်းစားသေးတယ်အမျော်မြင်ကြည့်တယ်ဒီနှစ်သမီးကငါတကယ်လို့တတ်မယ်ဆိုရင်နောက်ဒီပင်တစ်ပင်ဆောင်နှစ်တွေကလည်း ဒီလိုတက်ပင်တွေကိုခုတ်တဲ့ယဟန်တွေကိုဒီလိုတတ်တယ်လို့သိပြီးတော့အတုလိုက်ပြီးတော့တတ်ရင်ယဟန်တွေကိုချိုးနေရကြည်ရဲ့မတူတာလေးစဉ်းစားတယ်ဗျာဟုတ်လားအဲ့ဒါနဲ့ तू တတ်ချင်တယ်မတတ်ဘူးအဲ့တော့ तू သားရဲ့လက်ကလေးကလည်းပြတ်သွားတယ်ဆိုတော့ तू တက်ပင်လည်းဆုံးရှုံးမယ်သားရဲ့လက်လည်းဆုံးရှုံးမယ်ဆိုတော့ဝမ်းနေပြီးတော့ तू ငိုတယ်ဗျာ तू ငိုတာငိုတာတော့မကောင်းတာကို तू မလုပ်လိုက်ဘူးမျက်ရည်အကျခံပြီးတော့မကောင်းတာကို तू တားလိုက်နိုင်တယ်အဲ့ဒီမှာသူပါဆက်စဉ်းစားတယ်ဆိုတော့ဒီယဟန်မှာပိုင်ရှင်ရှိတယ်တဲ့အဲ့ဒါကဘာလို့လဲဆိုတော့မြတ်စွာဘုရားပဲသူ့ရဲ့အရှင်ဒီကိုငါသွားပြီးတော့ပြောမယ်ဆိုပြီးတော့မြတ်စွာဘုရားကြီးကိုမျက်ရည်ဆက်လက်နဲ့ရောက်လာတာအဲ့ဒီနတ်သမီးကအဲ့ဒီမှာမြတ်စွာဘုရားကြီးရောက်လာတော့မြတ်စွာဘုရားကအကျိုးကြောင့်မေးတော့မြတ်စွာဘုရားကိုသူအကျိုးကြောင့်ရှောက်တယ်အဲ့ဒါလို့ရှောက်တော့မြတ်စွာဘုရားကသာဓုခေါ်တယ်နတ်သမီးတဲ့သင်သိတော်တာပဲဗောရိုးရိုးပြောရရင်เนี่ยအရှိန်နဲ့ထွက်လာတဲ့မိမိရဲ့အမျက်ဒေါသကိုထိမ့်သိမ့်နိုင်တယ်တော်ပါပြီတဲ့။နင့်ရဲ့အကျိုးမဲ့ကိုတင်ကိုယ်တိုင်ပဲတားဆီးလိုက်တာ။ပြီးတဲ့ရေကို့မှာဖြစ်မဲ့အကျိုးမဲ့ကိုသူများတားပေးလို့မရဘူး။ဟုတ်လား။ဒါသူကိုယ်တိုင်ပဲတားတာ။အဲ့ဒါမြတ်စွာဘုရားကသူ့ကိုချီးမွမ်းတယ်။အဲ့ဒါလို့ချီးမွမ်းပြီးတော့ခုနကတုန်းကဂါထာလေးကိုဟောတာမြတ်စွာဘုရားကယောဝေဥပတိတံဂောဒံရထံပဏံဝဝရေယိတမဟံတာရတိပြုမိရတမိကဟောဤတရောဇနောတော်တဲ့ပုဂ္ဂိုလ်ဆိုတာမိမိရဲ့အမျက်ဒေါသကိုအရှိန်နဲ့ပြင်းနေတဲ့ယထာကိုထိမ့်တယ်လို့မျိုးထိမ့်လိုက်နိုင်တယ်အဲ့ဒါယထာထိမ့်နေပဲမထိမ့်နိုင်ဘူးဆိုရင်တော့အဲ့ဒါကျိုးခိုင်ပဲတဲ့မြတ်စွာဘုရားကအဲ့ဒါလိုလေးလဲဟောလိုက်ရောပီတိတွေဖြစ်ပြီးတော့အဲ့ဒီနတ်သမီးကအဲ့ဒီနားတဲ့သစ္စာလေးပါးတရားသိမြင်တော်တာပါအရိယာသူတော်ရှင်ဖြစ်တယ်နော်အရိယာသူတော်ရှင်ဖြစ်တယ်သူအကျိုးမဲ့ခြင်းတရားကြီးကိုသူကိုယ်တိုင်တားဆီးလိုက်နိုင်တယ်နော်ဘာကိုတားဆီးနိုင်လို့တားဆီးလိုက်နိုင်တာလဲဒေါသကိုတားဆီးလိုက်နိုင်တာအဲ့ဒီမှာဆက်ပြီးတော့အကျိုးရှိပုံလေးနားထောင်ကြည့်ပါဦးဗျာသူကဆက်ပြီးတော့ငိုပြန်တာငိုတော့မြတ်စွာဘုရားကဘာလို့ငိုပြန်တာတော့တပည့်တော်မှာသားတွေသမီးတွေနဲ့နေစရာမရှိဘူးတဲ့ဘယ်သွားနေရမှမသိဘူးဆိုတော့မြတ်စွာဘုရားကအဲ့ဒီဇီတဝံကျောင်းဘဝမှာနတ်တယောက်စုတည်လို့ပိုင်ရှင်မဲ့နေတဲ့တစ်ပင်တပင်ကိုညှွန်ပြပြီးတော့ချစ်သမီးသင်အဲ့ဒီမှာနေလေလို့ပေးတာအဲ့ဒါနတ်ပေးတဲ့ဗိမာန်မှာနေရတယ်ဆိုပြီးတော့အင်မတန်တကူကြီးတဲ့နတ်တွေကတောင်မှဒီနတ်သမီးကိုအဝင်အထွက်ဝင်းဝင်ပြီးတော့နှုတ်ဆက်ပြီးတော့သူဟာနတ်လောကမှာအရှိန်ဆုံးတကူကြီးမားတဲ့နတ်သမီးတယောက်တောင်ဖြစ်သွားတယ်လို့ဆိုတယ်လောကီလူရောအကျိုးရှိသွားတယ်လောကုတ္တရာလူရောအကျိုးရှိသွားတယ်တကယ်လို့သာသူ့ရဲ့ဒေါသကို तू မထိန်နိုင်ဘူးဆိုလို့ရှိရင် तू ဟာနောင်တတရားတွေနဲ့ပူလောင်ပြီးတော့အင်မတန်ကြီးမားတဲ့အပေဒုက္ခကိုလည်းခံရမယ်။တန်တရားလွတ်မြောက်ခြင်းဆိုတဲ့အရိယာဖြစ်ခြင်းဆိုတဲ့တရားတွေလည်း तू ရမှာမဟုတ်ဘူး။ဟုတ်လား။ဒါကြောင့်အမျက်ဒေါသကိုတားဆီးနိုင်ခြင်းဟာကြီးကျယ်တဲ့အကျိုးမရှိဘူးလား။မရှိပါဘူး။ရောင်းမြန်ပြန်လှန်လိုက်အမျက်ဒေါသကိုမတားဆီးနိုင်ဘူးဆိုရင်တော့ကြီးကျယ်တဲ့အကျိုးမဲ့တွေရှိပါတယ်လို့ဟုတ်လား။ဒါကြောင့်ဘေးသက်ပေါင်းသူတော်ကောင်းတို့ဦးဇင်းတို့ဒီကနေ့ညဒေါသနဲ့ပတ်သက်ပြီးတော့ယံသူကြိုက်တရားဆိုပြီးတော့အပြစ်ပြန်ဘယ်နှမျိုးပြောလိုက်တယ်လဲခုနှစ်မျိုးပြောလိုက်တယ်အမျက်ဒေါသကိုတားဆီးနိုင်လို့အကျိုးရှိပုံတွေကိုလည်းပြောလိုက်တယ်အဲ့တော့ဦးဇင်းတို့နေကုန်းချုပ်အနေနဲ့အမျက်ဒေါသကိုဘာနဲ့တားဆီးကြမလဲဆိုတာလေးဟုတ်လားအေးဒေါသကိန်းပါဏမေတ္တာယနိဗ္ဗာန်ပင်တိနရုတ္တမလို့ဦးဇင်းတို့မြတ်စွာဘုရားဟောထားတဲ့ပါဠိတော်လေးတစ်ပိုင်းရှိတယ်။ဒောသကိံပနမေတ္တာယနိဗ္ဗာန်ပင်တိနရုတ္တမ။အင်မတန်မြင့်မြတ်တဲ့ပုဂ္ဂိုလ်တွေဟာတောက်လောင်နေတဲ့ဒောသမီးကိုမေတ္တာရည်စင်နဲ့ဖြန့်ပတ်ပြီးတော့ငြိမ့်သက်ကြတယ်တဲ့။ဒါအဖြေလေးတစ်ခုနော်။အင်းဒောသကိုငယ်နိုင်လို့နိုင်တာကမေတ္တာပဲ။နော်။ဒောသဆိုတာကဖြစ်ရှိလိုက်ခြင်းတာပြည့်စည်သွားခြင်းတာဆိုတဲ့တစသည်တမောသည်ကျအောင်ဒေါသဆိုတာဖြူဖြဲကျဲသွားအောင်လုပ်ပြလိုက်တာမေတ္တာဆိုတာကအဆိုးတဲ့အဆေးတဲ့သူကပေါင်းရှိတဲ့သဘောရှိတယ်ဒေါသဆိုတာကအကုန်လုံးဖွာသလန်ကျဲသွားအောင်လုပ်ပြလိုက်တာဒေါသရဲ့သဘောကနော်ဒေါသအချင်းချင်းဒေါသမှဒေါသသမားအချင်းချင်းဘယ်လို့မှပူးလို့မရဘူးဟုတ်လားအေးမေတ္တာဆိုတာကတော့အင်မတန်စီလုံးတယ်ဒေါသကအင်မတန်ပြိုကွဲတယ်နော်ဒါကသူ့ရဲ့ပင်ကိုယ်သဘာဝတွေပေါ့ဟုတ်လားအေးဒါကြောင့်ဒေါသနဲ့မေတ္တာဟာဆန့်ကျင်ဘက်အဲ့ဒါလိုစိတ်ထဲမှာပြိုကွဲနေတဲ့သဘောတွေเนาะဒါကဥစဉ်ကဒေါသကိုတမျိုးလေးပြောရတာပေါ့ဟုတ်လားအဲ့ဒါလိုပူလောင်နေတဲ့သဘောတွေအဲ့ဒီမီးတွေကိုဘယ်ရည်နဲ့ညင်းရမယ် မေတ္တာနော်ဤပထမဦးဆုံးကိုကိုကိုကျမ်းမာပါစေချမ်းသာပါစေအစဉ်ပြေပါစေအင်မတန်လိုတယ်ကိုကိုကိုလည်းကျမ်းမာသေးခြင်းနဲ့စိတ်ချမ်းသာသေးခြင်းနဲ့စိတ်ရှိဖို့အင်မတန်လိုတယ်တခါတလေလည်းကိုကိုကိုမကြည်မနဲ့နဲ့ကိုကိုကိုကောင်းစီရခေါင်းမန်းတောင်မသိတာတွေရှိတယ်ဟုတ်လားတခါတလေတော်တော်အံ့ဩစရာကောင်းတယ်နော်ကိုကိုကိုချစ်တယ်လို့သာပြောတာကောင်းစီခြင်းသာလို့တိတိမှမှစိတ်ထဲမှာမလုပ်ဘူးဒါကြောင့်မေတ္တာပို့မယ်ဆိုရင်ဘုစုကိုဘုစုအရင်ပို့ရမှာကိုကိုကိုအရင်ပို့ရမယ်ကိုကိုကိုအရင်ပို့သောအားဖြင့်အထူးသဖြင့်ကိုချင်းစာတရားတွေကြီးထွားလာတယ်ဩအဲ့ဒီကြမှာငါတော်တော်ကျမ်းမာခြင်းမလားငါတော်တော်ချမ်းသာခြင်းမလားငါတော်တော်ဘေးကင်းခြင်းမလားဆိုတာလေးကိုသဘောပေါက်လာတော့ဩသက်ရှိတတ္တဝါတိုင်းဒီလိုသဘောကြီးပဲလို့သိလာတာနော်အဲ့မှာကျမ်းမာခြင်းရဲ့တန်ဖိုးချမ်းသာခြင်းရဲ့တန်ဖိုးဘေးကင်းခြင်းရဲ့တန်ဖိုးတွေကိုလည်းပိုနားလည်လာပြီးတော့တပားသောသူတွေလည်းပဲဘေးကင်းကြပါစေကျမ်းမာကြပါစေချမ်းသာကြပါစေအစဉ်ပြေကြပါစေဆိုတဲ့စိတ်ကလေးတွေကအလိုလိုဖြစ်လာတဲ့သဘောမျိုးပေါ့ဟုတ်လားအေးအဲ့ဒါလေးကပူပြီးတော့လေးနဲ့လာတဲ့သဘောရှိတယ်။ဒါခံစားလို့ရတယ်နော်တကယ်ကြီးဒီမိုက်များကိုကိုကိုကောင်းစီခြင်းနဲ့စိတ်တွေများများမွေးလေးလေး။ဩသူများလည်းပဲကောင်းမှာကောင်းခြင်းမှာပဲဆိုတဲ့စိတ်ကလေးဖြစ်လာတယ်။အဲ့ဒီမှာတပါးသောသူတွေကိုကျမ်းမာပါစေချမ်းသာပါစေဘေးရန်ကင်းပါစေအစဉ်ပြေတာဒီအားလုံးဖြစ်ပါစေလို့မြစ်တာကိုစတင်ပြီးတော့စီပြန်ရမှာ။ကိုယ့်ရဲ့စိတ်ထဲမှာသူတစ်ပါးရဲ့ကောင်းကျိုးတွေကိုလိုလားတဲ့စိတ်တွေကိုအဖန်တလဲလဲဖြစ်အောင်ကြိုးစားကြရမှာအဲ့ဒါကိုပဲမေတ္တာပွားတယ်လို့ခေါ်တာဟုတ်လားမေတ္တာရဲ့သဘောကသူများကိုကောင်းစေခြင်းနဲ့စိတ်ကလေးပေါ့နော်အဲ့ဒီစိတ်ကလေးကိုထက်ချီတလဲလဲပုံစံဒူလေးတွေထက်ထက်ပြီးတော့ဖြစ်အောင်ကြိုးစားတာကိုကြတော့မေတ္တာပွားများတယ်လို့ခေါ်တာနော်ပထမကတစ်ခုနောက်နှစ်ခုနောက်သုံးခုအဲ့ဒါလိုတစ်ခုပြီးတစ်ခုဖြစ်လာအောင်လှုပ်လိုက်တာပဲမေတ္တာစိတ်ကလေးကိုလေဟုတ်လားကျမ်းမာပါစေချမ်းသာပါစေဘေးကင်းပါစေဟာနောက်တစ်ခါထပ်ပြီးတော့ကျမ်းမာပါစေချမ်းသာပါစေဘေးကင်းပါစေတတ္တဝါတိုင်းရဲ့အပေါ်မှာအစပိုင်းမှာတော့လေးလေးနက်နက်ရှိခြင်းမှရှိမယ်နောက်ပိုင်းပွားပါများလာလို့ရှိရင်နော်စိတ်ထဲမှာအင်မတန်အေးချမ်းပေါ့အင်မတန်ကောင်းစေခြင်းတဲ့စိတ်တွေတခက်ကိုစိတ်ပါလိုက်ပါလှိုက်လိုက်လှဲလှဲဖြစ်လာပြီဆိုရင်အော်မေတ္တာဆိုတာအင်မတန်အေးချမ်းတာပဲလို့တကယ်နားလေလေနော်အဲ့ဒါစိတ်ရဲ့အစွမ်းလည်းရှိတဲ့အတွက်ကြောင့်ကိုယ့်ရဲ့ရုပ်ရည်လည်းအင်မတန်အေးချမ်းပြီးတော့ကိုယ့်ရဲ့မေတ္တာကိုရတဲ့တစ်ဖက်လူတွေလည်းပဲအကျိုးသက်ရောက်မှုအများကြီးရှိတယ်။လောကကြီးကိုတကယ်ကောင်းသွန်းစေတယ်။နော်မှန်ပါပါဗျာ။တကယ်စင်စစ်မေတ္တာတရားဟာကမ္ဘာလောကကြီးမှာအင်မတန်အရေးကြီးတဲ့နေရာကနေပြီးတော့အထောက်အကူပြုနေတယ်လို့ထင်တယ်။ဒီမေတ္တာတွေနောက်ဆုံးနေသွားပြီဆိုတာနဲ့ကမ္ဘာကြီးဟာပျက်စီးဖို့ပြင်မှာပဲ။နော်ကမ္ဘာကြီးပျက်စီးဖို့ပြင်မှာပဲ။နော်ဆိုကြပါစို့ဒီကဘာကြီးမပြတ်ခင်ပါတကကြီးဒီမိုင်းများကြားဖို့ကြပါလိမ့်မယ်တက်တန်းက10နှစ်တန်းထိရောက်အောင်ဆုတ်သွားလိမ့်မယ်လို့ကြားဘူးတယ်မဟုတ်လားအေးနောက်အချင်းချင်းတက်ကြဖြတ်ကြပြီးတော့ဟာတဖြည်းဖြည်းနဲ့မင်းကိုလည်းငါမတက်ပါဘူးငါကိုလည်းမင်းမတက်ပါနဲ့ဟုတ်လားအဲ့ဒီလိုမျိုးသူတော်ကောင်းတရားတွေတဖြည်းဖြည်းနဲ့ပြန်တိုးတက်လာပြီးတော့အသက်တန်းတွေပြန်ပြီးတော့မြင့်လာတယ်လို့ပြောကြားဘူးတယ်မဟုတ်လားအဲ့ဒီလိုကဘာကြီးမှာမြင်လိုက်နှိမ်လိုက်တလဲစီဖြစ်နေကြတာအဲ့ဒါဟာမေတ္တာနဲ့ဒေါသရဲ့အလှည့်အပြောင်းလေးပဲအကြံမြင်အဖြစ်တော့နော်မေတ္တာတရားနဲ့နေနိုင်လို့ရှိရင်ဒေါသလောကကြီးကတဖြည်းဖြည်းနဲ့တာယာစီကားပြီးတော့အတ္တတန်တွေကိုရုပ်ရည်တွေကိုတိုးတက်လာတာနော်အဲ့ဒီမေတ္တာတွေမရှိတော့ဘူးကိုရင်းစာတွေမရှိတော့ဘူးစိတ်ဓာတ်တွေတိတ်ပြီးတော့ခက်ထံပူလောင်လာပြီးတယောက်ကိုတယောက်သက်ချင်စိတ်တွေပေါက်တဲ့အဆင့်ထိကြံထန်းလာပြီးဆိုလို့ရှိရင်တော့လောကကြီးကတဖြည်းဖြည်းနဲ့အကြီးအသေးတွေကျသွားတာဟုတ်လားအေးအဲ့တော့ဒီမေတ္တာအင်မတန်အရေးကြီးတယ်နော်အေးဒေါသကိုနိုင်တာလည်းပဲဒီမေတ္တာပဲမေတ္တာတစ်ခုတည်းကနိုင်တာတော့မဟုတ်ပါဘူးဟုတ်လားတတိပဋ္ဌံတရားလည်းပဲနိုင်ပါတယ်မဂ်ဂင်၈ပါးလည်းပဲနိုင်ပါတယ်သို့တော့ဒီမေတ္တာကတော့အင်မတန်ထူခြားတယ်ဘာဖြစ်လို့တုန်းဆိုတော့ဦးဇင်းတို့မဏိဘတ္တရဆိုတဲ့ဘလူးကမြတ်စွာဘုရားကိုရှောက်ဖူးတယ်ဗျနော်မြတ်စွာဘုရားတဲ့တတိရှိခြင်းဟာအခါခသိန်းကောင်းတယ်တတိရှိခြင်းဟာအမြဲတမ်းမင်္ဂလာရှိတယ်တတိရှိရင်မနဲ့ဖြန်တိုင်းမနဲ့ဖြန်တိုင်းဟာကောင်းကိုကောင်းစေရမယ်မာဒီလိုလေးပြောတာနော်တတိရှိရင်တတိမေဝတတိရှိလာလို့ရှိရင်သူ့ဝေမနဲ့ဖြန်တိုင်းမနဲ့ဖြန်တိုင်းဟာကောင်းမယ်နော်တတိရှိရင်အကုန်လုံးကောင်းမယ်လို့တတိပဋ္ဌာန်ရဲ့အကျိုးကျေးဇူးကိုခံစားရလို့နဲ့တူပါရဲ့အဲ့ဒီဘလူးကမြတ်စွာဘုရားကိုရှောက်တာအဲ့ဒီတော့မြတ်စွာဘုရားကအဲ့ဒီစကားလေးကိုနည်းနည်းပြင်တယ်တတိရှိရင်ဟုတ်တယ်အရာခသိန်းကောင်းတယ်အမြဲတမ်းကောင်းတယ်မနဲ့ဖြန်တိုင်းမနဲ့ဖြန်တိုင်းကောင်းတယ်သို့တော်ယံမူကားမกินသေးတယ်ဒါလေးပါတယ်နော်တတိရှိရင်အရာခသိန်းကောင်းတယ်မနဲ့ဖြန်တိုင်းကောင်းတယ်သို့တော် ရန်ကတော့မกินသေးဘူးတဲ့ယဟန္တာဖြစ်တော်မှာမေတ္တာရှိမှမေတ္တာကမ္မထာတွေကိုပွားများမှယဟန္တာဆိုတော့ဒေါသကတော့မရှိပါဘူးဗျာခုလာသို့တော်ဒီဒေသနာတော်လေးမှာအဲ့ဒီလိုလေးမြတ်စွာဘုရားကပြောထားတာဟုတ်လားတတိရှိရင်အမြဲတမ်းကောင်းမယ်အခါခတ်သိမ်းကောင်းမယ်မနှက်ဖြန်နိုင်ကောင်းမယ်သို့တော်ယံကတော့မกินသေးတဲ့အဲ့ဒီမှာတတိလည်းရှိရမယ်မေတ္တာလည်းရှိရမယ်အဲ့ဒါဆိုရင်တော့ယံလေးလည်းกินမယ်အခါခတ်သိမ်းလည်းကောင်းမယ်အဲ့တော့လောကကြီးကအန္တရာယ်ဒေါကြီးဗျဒကာကြီးဒကာမကြီးတို့ဥစဉ်တို့ဟုတ်လားဒါလေးကဥစဉ်ကနေကုန်းချုပ်ကလေးပြောနေတာနော်တရားကသိမ်းတော့မှတဏှာကြီးကျော်သွားပြီဟုတ်လားနေကုန်းချုပ်ကလေးပြောနေတာလောကကြီးကအန္တရာယ်ဒေါကြီးဟုတ်လားပတ်ဝန်းကျင်မှာလည်းအန္တရာယ်ဒီကြီးပဲဟောဒီရန်ကုန်မြို့ကြီးကြည့်ရင်တော့ဥစဉ်ကလမ်းပေါ်မှာသေမင်းနဲ့လိုက်တန်းပြေးတန်းကစားနေတယ်လို့ထင်တာပဲကားတွေတဝီဝီသွားနေနော်ဒီဘိန်းကလေးစီရတိုင်းလေးတစ်ချက်လောက်ကလေးတစ်လက်မကလောက်လေးလွဲလိုက်တာနဲ့ကားဘောကလူတွေအကုန်လုံးအသက်ပြောင်းနိုင်တယ်လွယ်လွယ်လေးနော်ဒါပေမဲ့ကိုယ့်ရဲ့ကံနေအမျိုးမျိုးဓာတ်တွေကမတိမ်မဆောင်လေးသွားနေတော့ဖြစ်နေတာပဲဟုတ်လားအေးအတ္တအန္တရာယ်တွေကပြင်ပမှာလည်းပဲအများကြီးဝိုင်းနေတာပြီးတော့အဲ့ဒါထက်ပိုပြီးတော့ကြီးကျယ်တဲ့အန္တရာယ်ကဒီခန္ဓာကိုယ်ကြီးပေါ့နော်အမြဲတမ်းတစ်မျိုးတစ်မျိုးဖောက်ပြန်သွားနိုင်တယ်ဒါသူအကြောက်เสียအကောင်ဆုံးပဲတကယ်တမ်းကတော့လေအေးသူကခိုင်ပါလေဆိုရင်အပြင်ဘက်ကဟာဘာမှကြောက်เสียရှိတာမဟုတ်ဘူးလေအဲ့တော့ဆိုလိုတာကအချိန်မရွေးကြောက်เสียအကောင်တာတွေဟာအန္တရာယ်တွေဟာဖြစ်နိုင်တယ်ရောက်နိုင်တယ်ဟုတ်လားဒါကြောင့်ဒီမေတ္တာတရားလေးကိုကိုကလက်ကင်ထားပြီးတော့အန္တရာယ်ကင်းအောင်ကြိုးစားကြရမယ်အဲ့ဒီအန္တရာယ်ကင်းအောင်ကြိုးစားရင်းနဲ့တတိထားပြီးတော့မကင်တရားတွေကိုပွားများနိုင်မယ်ဆိုရင်မကောင်းဘူးလားကောင်းတယ်ဒါကြောင့်မေတ္တာတရားလေးတွေအခြေခံဟုတ်လားပညာတရားတွေလွှမ်းမိုးပြီးတော့ဘဝမှာအရှင်ပြေအောင်နေသွားဖို့အရေးမကြီးဘူးလားအရေးကြီးတယ်နော်ဒါကြောင့်ဒကာကြီးမိုင်းများမြတ်စွာဘုရားကအင်မတန်လိုအပ်လို့ညွှန်ကြားထားတာပါတတိပဌံမဂ္ဂင်၈ပါးမျှဖြင့်ရံမကင်းသေးဘူးလို့ဆိုလိုရမလောက်ဘူးလားခုနကတုန်းကဒေသနာတော်မှာအေးဒါကြောင့်တတိရှိရင်အရာခတ်သိမ်းကောင်းတယ်မနှက်ဖြန်နိုင်ကောင်းတယ်သို့တော့ရံမကင်းသေးဆိုတဲ့စကားလေးကိုမှတ်သားစရာဦးရှင်တို့ပြောပါလေဟုတ်လားဒါကြောင့်အာလုံအန္တရာယ်ခတ်သိမ်းလဲကင်းကျင်းကြရအောင်မေတ္တာရဲ့အကျိုးကျေးဇူးတွေလည်းခံစားကြရအောင်ဒေါသရဲ့အကျိုးမဲ့တွေကိုလည်းရှောင်ရှားနိုင်ရအောင်ဒေါသကင်းပြီးတော့မေတ္တာကြီးတဲ့ပုဂ္ဂိုလ်တွေဖြစ်အောင်ကြိုးစားနိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုရင်းနဲ့ကောဒနာသုတ်တံရံသူအကြိုက်လိုက်ကြမှာလားတဲ့ဒီမိဂုံလေးကိုကိုကိုပြန်မေးဖို့ပေါ့ဟုတ်လားအေးဦးဇင်းတရားဟောတာတနာရီနဲ့10မိနစ်ရှိပါပြီမြစ်တံပို့တာနဲ့တနာရီ15เนาะအန်ကြပဲเนาะအဲ့ဒါဦးဇင်းတို့မြစ်တံတရားအားကြီးကြတဲ့ပုံကိုယ်တွေဖြစ်ပြီးတော့တန်တရားဘုတ်ကလွတ်အောင်ယုံနိုင်ကြတဲ့ပုံကိုယ်တွေဖြစ်ကြပါစေလို့ဆန္ဒပြုရင်းနဲ့မြစ်တံပို့ပြီးတော့အဆုံးသတ်ကြရအောင်ဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓာနုဘာဝေနတရာဒုခိဘဝန္တုတိဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝတာသဗ္ဗဓမ္မာနုဘာဝေနတရာဒုက္ခိဘဝန္တုတိဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝတာသဗ္ဗတံဃာနုဘာဝေနတရာဒုက္ခိဘဝန္တုတိတေတုံမင်္ဂတရားနာပိသပေါင်းတင်သူတော်ကောင်းတို့သာသာအလုံးသောတတဝါအနန္တတို့အားသဗ္ဗမင်္ဂလံလောကီလောကုတ္တရာကောင်းစုသမျှမင်္ဂလာဝါဝတိဘဝတုကောင်းစွာမသွေဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သောနတ်မိမိတို့အိမ်မှာစောင့်ကြနေကြကုန်သောနတ်မိမိတို့သာသနာမိမိတို့ကဘာမှာစောင့်ကြနေကြကုန်သောနတ်မြတ်ကောင်းနာပေါင်းတို့ကလည်းပဲရက္ခန္တုကောင်းစွာမသွေစောင့်ရှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဗုဒ္ဓံဒုဗ္ဗဝေနကိင္ငါဝါလူသေးစုမကပွင့်တော်မူကြတဲ့သုစုတ္တဘာဖြစ်ရှင်ကိုယ်တော်မြတ်တို့ရဲ့တကောတိဇောအနုဘောတော်တို့ကြောင့်၎င်းသဗ္ဗဓမ္မံဒုဗ္ဗဝေနမေလီတံဖူလီတံနိဗ္ဗာန်ပရိယတိဟုဆိုသောစေတံသောတရားတော်မြတ်တို့ရဲ့တကောတိဇောအနုဘောတော်တို့ကြောင့်၎င်းသဗ္ဗတံမာဒုဗ္ဗဝေနမဂ္ဂထာလေးယောက်ဖလထံလေးယောက်သောသောရှိယောတော်ရိယတံဃာရှင်မြတ်တို့နဲ့တကွတိလဂုံသမာဓိကိုပညာဂုံတို့နဲ့ပြည့်စုံတော်မူကြတဲ့သမုဒိတံဃာရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကူတီဇောအနုဘောတော်တို့ကြောင့်၎င်းတဒါနိယောညပါဘေခမဆိုင်ချင်းရှိတိုင်းချင်းရှိတိုင်း Dukhi ko sing na pya chan ma chan ta jen si ya gong di Bhava du kong swa madhi pshita mu ja va si tati